Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA American တန်ရဲ2022ခုနှစ်မလ7ရက်စောင့်ချာနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေပြီးတော့စတင်ထုတ်လွှင့်ပေးနေပါပြီရှင်။ Line 2 meter 3240-48 တို့ကနေဖမ်းယူနာဆင်နိုင်ပါတယ်။ကျွန်မများသတင်းအောင်ပါရှင်။ဒီကနေ့မနေ့ပိုင်းမှာနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်နိုင်ငံရောက်မြန်မာတွေလည်းဆီယနာတိန်ဆန့်ကျင်ဆန္ဒပြပွဲတွေကိုတက်ဆိုင်ရာတန်ယုံနေရှိမှာဇက်တိုက်ပြုလုပ်နေကြပါတယ
်။ရှေ့ဆက်ပြီးတော့လေကျွန်တော်ဒီဆန္ဒပြရဲ့အချိန်အဟောင်းကိုဟာလာဒီဆုံးသက်တိုက်ပွဲရတဲ့အချိန်ကျွန်တော်တို့ဘက်ကနေပြီးတော့ဒီမှာရှိနေတဲ့ဒီမှာပြည်သူလူထုနဲ့
မနေ့တုန်းကမြို့တော်ဝါရှင်တန်ဆန္ဒပြပွဲမှာပါဝင်တဲ့သူတူပြောသွားတာပါ။ဒီတဲ့နဲ့အတူလိုက်ကောမျိုးဆက်မှုနည်းပညာဆိုင်ရာတက်ကသူနဲ့အကြောင်းတွေကကျောင်းဆရာကြီးသုံးကိုဖမ်းဆီးတရားဆွဲဆိုခံရတဲ့အကြောင်းဒေါံဆန်းစုကြည်အပေါ်စစ်ကောင်စီဆွဆွဲချက် NLD ဘက်ကပေးချလိုက်တဲ့အကြောင်းကချင်ပြည်နယ်ဖားကန်မြို့နယ်ဆယ်စင်းကြီးရွာအနီးမှာစစ်တပ်စခန်းနဲ့ရဲစခန်းကို KIA ကချင်တပ်ဖွဲ့ကဝန်ရောက်တိုက်ခိုက်ခဲ့တဲ့အကြောင်းစတဲ့သတင်းတွေကိုနားဆင်ရပါမယ်။အစီအစဉ်နောက်ပိုင်းမှာတော့ဥအောင်ခင်ရဲ့မြမအေးသုံးသက်ချက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေကိုထုတ်လွှင့်ပြဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေမတိုင်ခင်မှာအခုအရင်ဆုံးတောက်ချာနေမနေ့ပိုင်းတွင်နောက်ဆုံးရမြန်မာနေနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပေးပါရှင်
။မြန်မာနိုင်ငံမှာစစ်တပ်ရဲ့အာဏာသိမ်းမှုကိုစန့်ကျင်သူတွေအပေါ်အကြမ်းဖက်နှိမ်နှင်းမှုတွေမှာလူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တဲ့အထောက်အထားတွေပုံမတွေ့ရှိလာနေရကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးထူးခိုးဆွေသောမတ်စ်အန်ဒရူးစ်ကပြောဆိုလိုက်ပါတယ
် There is growing evidence that this same Myanmar military led by the same senior leadership is now engaging in crimes against humanity
တပြတ်မှုလက်ဆက်ပြမှုအပြစ်ပေးအရေးယူပြင်ပနှိပ်စက်မှုတွေပါဝင်လူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်ပွဲရှိတဲ့လူရည်တွေကိုအရင်လိုပဲဒီစစ်ကောင်းဆောင်တွေဦးဆောင်တဲ့မြန်မာစစ်တပ်ကဆက်လုပ်နေတဲ့အထောက်အထားတွေပုံများလာနေပါတယ်ဆိုပြီးပြောသွားတာပါမြန်မာစစ်အာဏာရှင်တွေကျူးလွန်တဲ့ရာဇဝတ်မှုတွေဟာကြေကြေပြန့်ပြန့်စီးရီးချာနဲ့ရွေချက်ရှိရှိစီစဉ်ထားတဲ့ထောက်ထားတွေတွေ့ရပြီးဒီလုပ်ရက်တွေကိုတရားရုံးမှာဥပဒေနဲ့အညီစီရင်ဆုံးဖြတ်ရမှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါဒီလုပ်ရက်တွေကိုမြန်မာစစ်တပ်အကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပါဝင်ထိပ်ပိုင်းခေါင်းဆောင်တွေသိရှိထားကြောင်းလည်းကုလသမဂ္ဂလူ့ခွင့်ရေးထူးခိုးဆွေသောမတ်စ်အန်ဒရူးစ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကလူ့ခွင့်ရေးကောင်စီကိုကြာသာပြင်းနေမှာမြန်မာနိုင်ငံခြေရင်းနဲ့ပတ်သက်လို့တင်ပြရမှာပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကဆီယနာတိုင်းပြည်နောက်ပိုင်းလူညိုတပ်ဖွဲ့ရဲ့လက်ချက်နဲ့တိုက်ဆုံသူ80ထက်မနည်းရှိနေပြီးဖမ်းဆီးထားသူ2000ကျော်ရှိနေကြောင်းလည်းထူးခိုးဆွေကပြောပါတယ်နိုင်ငံတကာအသံဝိုင်းအနေနဲ့မြန်မာပြည်သူတွေအတွက်အားပေးထောက်ခံကြောင်းစကားလုံးတွေတသက်မဟုတ်ပဲလက်တွေ့ဆောင်ရွက်မှုတွေနဲ့တက်တည်ပြဖို့နဲ့ချက်ချင်းလင်ငင်ဆောင်ရွက်ဖို့လည်းတိုက်တွန်းထားပါတယ်မြန်မာစစ်တပ်ကအာဏာသိမ်းဖျက်ရှားလိုက်တဲ့အရသာဆွေရခေါင်းဆောင်ဒေါ်ဆန်းစုကြည်ပေါ်အာဏာပိုင်တွေကနောက်ထပ်ဆွဲချက်တွေနဲ့အရေးယူဖို့ပြင်ဆင်နေပေမဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသံဝိုင်းကတော့ပြန်လွတ်ပေးဖို့တောင်းဆိုနေပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်အပါအဝင်အရသာဆွေရခေါင်းဆောင်တွေကိုအာရီလိုက်စားမှုနဲ့စစ်ဆင်းနေတယ်ဆိုပြီးအာဏာသိမ်းစစ်ကောင်စီကကြာသာပြင်းနေတဲ့စာရှင်းလင်းပွဲမှာပြောဆိုခဲ့တာပါကုလသမဂ္ဂဒုတိယပြောခွင့်ရဖရန်ဟတ်ကတော့ဒေါ်ဆန်းစုကြည်ပါဝင်ဖမ်းဆီးထားသူတွေကိုပြန်လွတ်ပေးဖို့အတွင်းရေးမှူးချုပ်အန်တိုနီယိုကူတာစ်ကိုလည်းတောင်းဆိုထားကြောင်းပြောပါတယ
် Regarding Aung San Suu Kyi the secretary general and others have called for her release
ဒေါ်ဆန်းစုကြည်နဲ့ပတ်သက်လို့အတွင်းရေးမှူးချုပ်နဲ့တခြားသူတွေကလည်းပြန်လွတ်ပေးဖို့တောင်းဆိုထားပါတယ်ပို့ဒူးနေကလုံခြုံရေးကောင်စီအစည်းအဝေးနဲ့ပတ်သက်လို့အတွင်းရေးမှူးချုပ်ကသတင်းမီဒီယာတွေကိုဖိကျရမှာလဲဒီလိုဖမ်းဆီးထားသူတွေကိုပြန်လွတ်ဖို့ထပ်လောင်းပြောဆိုထားပါတယ်ဒါကိုပဲဒီနေ့ထပ်ပြောပြရစီဆိုပြီးပြောဆိုသွားတာပါကုလသမဂ္ဂလုံခြုံရေးကောင်စီကတော့မြန်မာနိုင်ငံမှာဆင့်အာဏာသိမ်းမှုစန့်ကျင်သူတွေအပေါ်အကြမ်းဖက်မှုကိုရှုတ်ချပြီးစစ်တပ်အနေနဲ့ထိန်းသိမ်းသိမ်းလည်ဆောင်မှုတိုက်တွန်းတဲ့ဆုံးဖြတ်ချက်တွေကိုဗိုလ်ဒူးနေကပဲချမှတ်ခဲ့တာပါလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ဟာမြန်မာစစ်ကောင်ဆောင်တွေအပေါ်တက်ရောက်မှုရှိမယ်လို့မျှော်လင့်ကြောင်းလည်းအတွင်းမှုချုပ်ကပြောဆိုထားပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုစန့်ကျင်သူတွေကိုအာဏာပိုင်တွေအကြမ်းဖက်နှိမ်နှင်းမှုတွေဆက်လက်ပေါ်ပေါက်နေတဲ့ပေါ်အမေရိကန်ပါဝင်နိုင်ငံတကာတိုင်ဝမ်ကစိုးရိမ်နေပါတယ်အကြမ်းဖက်နှိမ်နှင်းမှုတွေကိုရပ်တန့်မှုနိုင်ငံတကာကတောင်းဆိုနေတဲ့ကြားမှာပဲနိုင်ငံဝန်ကဆန္ဒပြလှရှားမှုတွေကိုနှိမ်နှင်းမှုကြောင့်ကြာသာပြင်းတွေကအနည်းဆုံး7ယောက်သေဆုံးခဲ့ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုကလည်းစိုးရိမ်နေတဲ့သဘောထားကိုထပ်မံပြောဆိုလိုက်တာပါ
The situation on the ground in Burma is troubling.
မြန်မာနိုင်ငံမှာလက်တွေ့ကြုံရတဲ့အခြေအနေတွေဟာစိတ်နှောင့်ယှက်ဖြစ်စရာကောင်းပါတယ်။ဒီတော့လေဒေတာရင်းကမိဖက်တွေနဲ့အနိကလက်တွေ့ဆောင်ရနေပါလေ။ဒီလိုရတဲ့ကိုလက်မခံတဲ့ကြောင့်ရှင်းရှင်းလင်းလင်းသတင်းစကားပေါ့အေးအေးတခတ်မှုတွေကိုလည်းချမှတ်ခဲ့ပါတယ်လို့အမေရိကန်သမ္မတအင်ဗီရောပြောဝင်ရဂျန်ဆာကီကကြာသပတေးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းမှုတွေအဓိကတာဝန်ရှိတဲ့တမလို့အကြီးကဲဗိုလ်ချုပ်မူကြီးမင်းအောင်လိုင်းနဲ့စစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေပြင်မိသားစုဝင်တွေကိုပါအမေရိကန်ကပြစ်မှတ်ထားအရေးယူနေတာပါ။ဗိုလ်ရုံးနေမှာတော့လည်းဗိုလ်ချုပ်မူကြီးမင်းအောင်လိုင်းရဲ့တားပြစ်သူအောင်ပြည့်စုံတမိပြစ်သူခင်သီရီတမွန်နဲ့သူတို့ဦးဆောင်လုပ်ကိုင်နေတဲ့ကုမ္ပဏီ6ခုကိုအရေးယူလိုက်ကြောင်းအမေရိကန်ဗန်နိုင်ဝန်ကြီးဌာနကကြေညာခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကလည်းမြန်မာနိုင်ငံမှာငြင်းချမ်းစွာဆန္ဒပြသူတွေပေါ်အကြမ်းဖက်နှိမ်နင်းတဲ့လုပ်ရက်အတွက်တာဝန်ယူမှုရှိအောင်အမေရိကန်အနေနဲ့ဆက်လက်ကြိုးပမ်းတော့မှာဖြစ်ကြောင်းလဲဗိုလ်ရုံးနေမှာပဲပြောဆိုထားပြီးဒီမိုကရေစီနှိကျရွေးချယ်ထားတဲ့အစိုးရကိုအာဏာပြန်လွှဲပေးဖို့ငြင်းချမ်းစွာဆန္ဒပြသူတွေကိုနှိမ်နင်းမှုတွေချက်ချင်းရပ်ဖို့နဲ့ဖမ်းဆီးထားသူတွေအလုံးကိုပြန်လွှတ်ပေးဖို့လဲတောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ဆက်တွဲကြုံနေရတဲ့အခြေအနေတွေပေါ်စိုးရင်ကြောင်းနဲ့အနိကက်စောင့်ကြည့်နေတဲ့အကြောင်းအပြည်ပြည်ဆိုင်ရာငွေကြေးရပုံငွေအဖွဲ့ IMF ကပြောလိုက်ပါတယ်
။ On Myanmar We are very concerned about the escalating tensions and their impact on the people of the country and the economy.
ဒီမှာငါမတင်မမှုတွေကြီးထွားလာနေတဲ့အခြေအနေတွေနဲ့ဒါတွေကြောင့်ပြည်သူလူထုနဲ့စီးပွားရေးကိုထိခိုက်မဲ့အရေးလွန်မင်းဆိုပြီးပါတယ်။ဒါကြောင့်လည်းအခြေအနေကိုအနိကက်စောင့်ကြည့်နေပါတယ်လို့ IMF ပြောခွင့်ရပုဂ္ဂိုလ် Jerry Rice ကကြာသပတေးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ IMF အဖွဲ့ကမြန်မာနိုင်ငံကိုပြရနေတဲ့ထောက်ပံ့နေတဲ့ပတ်သက်လို့လေအရင်ကတည်းကကျင့်သုံးခဲ့တဲ့မူဝါဒအတိုင်းအုတ်ချမှုပိုင်းရှင်းရှင်းလင်းလင်းမရှိသေးတဲ့အချိန်မှာထင်းထင်းထင်းထင်းနဲ့ဆောင်ရွက်သွားမှဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။လက်တလောမရေမရာအခြေအနေတွေမှာအချက်လက်ရှာဖွေရမျိုးလို့အစ်စ်နိုင်လုပ်ငန်းတွေသာရှိနေကြောင်းလည်း IMF ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုသွားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကစစ်တပ်အာဏာသိမ်းခဲ့ပြီးနောက်လမ်းမော်ထွက်ဆန္ဒပြကန့်ကွက်မှုတွေနဲ့အလုံမစင်းပဲအာဏာဖီဆင်ရေးလို့ရှာမှုတွေကြောင့်အစိုးရရန်ဒီယာနဲ့လုပ်ငန်းတော်တော်များများမလဲပတ်နိုင်ပဲဖြစ်နေတာပါ။အရသာဆိုရခေါင်းဆောင်တွေကိုဖမ်းဆီးဖယ်ရှားပြီးအာဏာသိမ်းခဲ့တဲ့လူရဲနဲ့နောက်ဆက်တွဲကန့်ကွက်ဆန္ဒပြပွဲတွေကိုလုံခြုံရေးတပ်ဖွဲ့တွေအကြမ်းဖက်နှိမ်နင်းမှုတွေပေါ်တုံ့ပြန်တဲ့အနေနဲ့အနောက်နိုင်ငံတွေကလည်းပြစ်မှတ်ထားတက်ခတ်မှုတွေကြီးညာခဲ့တာကြောင့်စီးပွားရေးပေါ်တက်ရောက်မှုတွေရှိလာမယ်လို့လည်းခန့်မှန်းနေကြပါတယ်။
ဒီရီအမေရိကန်တံမနက်ဖက်မြန်မာဝါသားအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 938တုံညလိုင်းဒိုမီတာ40 kHz 948တုံညလိုင်းဒိုမီတာ48 kHz 615တုံညနဲ့လိုင်းနက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့တောက်ကြတဲ့မနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ EU ဥရောပသမဂ္ဂရဲ့ဆေးဝါးဆိုင်ရာစီးမျဉ်းသတ်မှတ်ချက်တွေချမှတ်တဲ့ဥရောပဆေးဘက်ဆိုင်ရာ EMA အဖွဲ့ကဆေးတလုံးမဲ့ထုတ်ဖို့လိုအပ်တဲ့ Johnson & Johnson ထုတ် COVID-19 ကာကွယ်ဆေးကိုအချိန်နှီးသတ်မှတ်ချက်တစ်ခုအောက်မှာသုံးစွဲခွင့်ပေးလိုက်ပါပြီ။မကြာခင်မှာပဲဒီကာကွယ်ဆေးသုံးခွင့်ကိုတရားဝင်ချထားပြီးတော့မှဖြစ်ကြောင်းဥရောပဓမ္မရေးကော်မရှင်နာမင်းကြီး Stella Kyriakides ကစစ်တပ်ရင်းနေမှာသူ့ Twitter ကနေပြောကြားလိုက်တာပါ။ Johnson & Johnson ကုမ္ပဏီကသိပ္ပံပညာရှင်Paul Strofels ကတော့ဒီဆေးကို April နှောင်းပိုင်းလောက်မှာစတင်ထိုးနှံပေးမယ်လို့ပြောပါတယ်
။ We start delivering the second half of April. We are aiming to deliver the 55.
ဒီဆေးကို April လောက်မှာစပြီးထိုးနှံပေးမှာပါ။ဆေးအလုံးပေါင်း55တန်းကိုထိုးပေးမှာဖြစ်ကြောင်းပြောသွားတာပါ။ဒါဟာစိတ်ချပြီးထိရောက်တဲ့ကာကွယ်ဆေးကိုနိုင်ငံသားအားလုံးအမြန်ဆုံးရဖို့အတွက်အရေးပါတဲ့နောက်ခြေလှမ်းတစ်ရပ်ဖြစ်တဲ့အပြင်ကာကွယ်ဆေးတွေပိုရလာပြီးလက်ရှိမှာနှိမ့်ကွင်းနေတဲ့ EU ရဲ့ကာဝယ်ဆေးထိုးလုပ်ငန်းအချိန်မြင့်လာဖို့အတွက်အထောက်အကူရစေမှာဖြစ်ကြောင်းလည်းပြောပါရယ် EU က Pfizer BioNTech, AstraZeneca, Oxford နဲ့ Moderna ကုမ္ပဏီတွေကထုတ်တဲ့ဆေးတွေနောက်ပိုင်းသရုပ်ထမြောက် COVID-19 ကာဝယ်ဆေးဖြစ်တဲ့ Johnson & Johnson ဆေးကိုအတည်ပြုပေးခဲ့တာဖြစ်ပါရယ်ဒီဆေးကိုအသက်18နှစ်နဲ့အထက်လူကြီးတွေကိုထိုးပေးမှာပါကိုရိုနာဗိုင်းရပ်စ်ကြောင့်ခံစားနေရတဲ့ American နိုင်ငံသားတွေနဲ့စီးပွားရေးလုပ်ငန်းတွေအတွက်အထောက်ပံ့ဖြစ်တဲ့ဒေါ်လာ 1.6 ထရီလီယံကူညီကယ်ဆယ်ရေးရန်ပုံငွေချထားပေးဖို့စစ်တပ်ရင်းနေမှာသမ္မတဂျိုးဘိုင်ဒန်ကလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။အ အလွတ်တော်မှာဒီရန်ပုံငွေအတည်ပြုရေးအတွက်မဲခွဲရမှာ Republican Party ဝင်တွေရဲ့ပံ့ပိုးမှုမရပဲကန့်ကွက်မဲ217မဲထောက်ခံမဲ220နဲ့အတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။အခုရန်ပုံငွေဟာပမာဏသိပ်များနေတယ်လို့စီးပွားရေးအထောက်အကူအလိုအဆုံးသူတွေအတွက်လုံလောက်မှုမရှိဘူးလို့ Republican Party ဝင်တွေကပြောပြီးကန့်ကွက်ကြတာဖြစ်ပါတယ်။ဒီဥပဒေပြဋ္ဌာန်းချက်တွေကတချို့အချက်တွေကိုအလွတ်တော်ကပြန်ပြင်ပေးခဲ့ပြီးအထက်လွှတ်တော်မှာစနေနေ့ကမဲအနှဲငယ်အတားနဲ့အတည်ပြုပေးခဲ့တာပါဒီပြင်ဆင်ချက်တွေထဲမှာဗဟုအစုအရဲ့အနည်းဆုံးလစာတိုးမြှင့်မှုလှုပ်ဆောင်မှုကိုဖယ်ရှားခဲ့တာလည်းပါဝင်ပါတယ်အခုပြဋ္ဌာန်းချက်အသက်အရဝင်ဝင်များတဲ့သူတွေမှအပနိုင်ငံသားတယောက်ကိုဒေါ်လာ1400ချက်လက်မှတ်ပေးဖို့ကလေးတွေအတွက်အသက်အရွယ်လိုက်ဒေါ်လာ3000ကနေ3600ကြာငွေထုတ်ပေးဖို့ပါပါဝင်ပါတယ်အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကရောဂါခံစားရတဲ့တစ်နှစ်မြောက်နေ့အထိမ်းအမှတ်ဖြစ်နေကျေးဇူးပြုနေညပိုင်းမှာသမ္မတဂျိုးဘိုင်ဒန်ကလူမှုကိုသူ့ရဲ့ပထမဆုံးရုပ်သံမင်ခွန်းပြောကြားမှာဖြစ်ပြီးနိုင်ငံသားတန်းထွက်ကျော်အသက်တွေဆုံးရှုံးခဲ့ရတာအတွက်အောက်မေဂုံပြုမှုနဲ့အတူအနာဂတ်လှုပ်ဆောင်မှာတွေကိုပြောကြားမှာဖြစ်ပါတယ်။သမ္မတဘိုင်ဒန်အင်ယူကလည်းမင်ခွန်းပြောကြားမယ့်အချိန်ဟာသူသမ္မတတာဝန်ထမ်းဆောင်လာရက်ပေါင်း50ပြည့်သွားချိန်ဖြစ်တယ်လို့အမေရိကန်နိုင်ငံမှာ1918စပိန်တုတ်ကွေးရောဂါတန်းအဆိုးအဝါဆုံးခံခဲ့ရတဲ့အချိန်ကစပြီးအခုကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ပထမဆုံးဖြစ်တဲ့ American စီးပွားရေးအတော်များများပိတ်ပစ်ခဲ့ရတဲ့တစ်နှစ်မြောက်နေ့လည်းဖြစ်ပါတယ်။အခုထိစာတင်ချောင်းထောင်ပေါင်းများစွာပိတ်ထားရဆဲဖြစ်တယ်လို့တန်းနဲ့ချီတဲ့အလုပ်သမားတွေလည်းအလုပ်လက်မဲ့ဖြစ်နေပြီးပုံမှန်အချိန်လေးရောက်မဲ့အရေးအယံမမြင်ရသေးပါဘူး။အခုလိုရုပ်တံမင်းကမပြောကြခင်ချက်တပြင်းနေမှာပဲသမ္မတဘိုင်ဒန်ကကိုရိုနာဗိုင်းရပ်စ်ဒဏ်ခံရမှုရောပါရေးအတွက်ထပ်ပံ့ငွေဒေါ်လာ 1.9 ထရီလီယံချထားပေးဖို့လက်မှတ်ရေးထိုးအတည်ပြုပေးခဲ့တာပါ။အခုပြောကြမယ့်မင်ကွန်မှာပြီးခဲ့တဲ့နှစ်အတွင်းအမေရိကန်နိုင်ငံဖြတ်သန်းလာရတာတွေကိုဆွေးနွေးမှာဖြစ်တဲ့အပြင်အနာဂတ်မှာဖြစ်လာနိုင်တာတွေကိုဗစ်တုံ့ပြန်ရေးနောက်တစ်ဆင့်တက်ဖို့နဲ့အစိုးရဘာတွေလှုပ်ဆောင်မယ်ပြည်သူတွေဘာလုပ်ရမယ်ဆိုတာတွေကိုရှင်းပြမှာဖြစ်ကြောင်းလည်းသမ္မတကဗိုလ်တပုနေကပြောခဲ့တာပါကိုဗစ် -19 ကြောင့်အမေရိကန်နိုင်ငံသား 5.3 သိန်းသေဆုံးခဲ့ပြီးဖြစ်တယ်လို့အကူးဆက်ခံရသူကလည်း29သန်းကျော်ရှိပြီးကမ္ဘာမှာအများဆုံးဖြစ်နေတာပါဗြိတိန်ကိုလာခြင်းနဲ့ဟောင်ကောင်ဒေသခံတွေအတွက်အထူးဗီဇာလျှောက်ထားနိုင်အောင်ဗြိတိန်အစိုးရကပြင်ဆင်နေပါပြီ။တချိန်ကဗြိတိရှ်ကိုလိုနီဖြစ်တဲ့ဟောင်ကောင်ကဒေသခံတွေရဲ့အခြေခံရပိုင်ခွင့်တွေကိုတရုတ်အစိုးရချေမှုန်းနေတာကိုတုံ့ပြန်တဲ့အနေနဲ့ဟောင်ကောင်ဒေသခံတချို့ကိုဗြိတိန်နိုင်ငံသားအမြန်လုပ်ပေးမယ့်အစီအစဉ်ကိုဗြိတိန်ကစတင်ခဲ့တဲ့နောက်အခုတောင်းနဲ့ချီတဲ့ဒေသခံတွေလာရောက်နိုင်ဖို့အတွက်ပြင်ဆင်နေတာဖြစ်ပါတယ်။လျှောက်ထားတဲ့လုပ်ငန်းစဉ်တွေပြီးခဲ့တဲ့လမှာအွန်လိုင်းမှာစဖွင့်ပေးခဲ့တာဖြစ်ပြီးပထမ9နှစ်တာကာလအတွင်းဟောင်ကောင်ဒေသခံ9သိန်းလောက်လာရောက်မယ်လို့မျှော်လင့်ထားကြောင်းလည်းဗြိတိန်အစိုးရကပြောပါတယ်။ဟောင်ကောင်ကိုထိန်းချုပ်မှုတွေတိုးပြီးလှုပ်လာတဲ့တရုတ်အစိုးရက2020မှာအမျိုးသားလုံခြုံရေးဥပဒေကိုပြဋ္ဌာန်းခဲ့ချိန်မှာတော့ဒါဟာ1984ခုနှစ်တရုတ်ဗြိတိန်ပူးတဲ့သဘောတူညီချက်ကိုချိုးဖောက်တာဖြစ်ကြောင်းဗြိတိန်ကပြောကြားခဲ့ပြီးဒါကိုတုံ့ပြန်တဲ့အနေနဲ့ BNO လို့ခေါ်တဲ့ပြည်ပဗြိတိန်နိုင်ငံသားဗီဇာအစီအစဉ်ကိုစတင်ခဲ့တာဖြစ်ပါတယ်။ဒီဗီဇာလျှောက်ထားသူတွေနဲ့သူတို့ရဲ့မိသားစုဝင်တွေအတွက်ဗြိတိန်မှာ9နှစ်နေထိုင်ခွင့်နဲ့အလုပ်လုပ်ခွင့်ပေးထားတာပါ။9နှစ်နောက်ပိုင်းမှာဆက်ပြီးနေထိုင်ခွင့်တစ်နှစ်အတွက်လျှောက်ထားနိုင်တယ်လို့တစ်နှစ်နောက်ပိုင်းဗြိတိန်နိုင်ငံသားအဖြစ်ပါခံယူနိုင်တာဖြစ်ပါတယ
်။တောက်ကြတဲ့မနေ့ပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ပြောပြပေးခဲ့တာပါရှင်။VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ Internet စာမျက်နှာ burmese.voanews.com တို့မှာအခုထုတ်လွှင့်နေတဲ့ကြေညာချက်ထဲမှာပဲဖန်ယူနှားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းလွှာရေးနဲ့ဆက်သွယ်မေးမြန်းချက်တွေကိုစတိုက်တင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာတလားကျော်လာနေပြီဖြစ်ပေမဲ့နိုင်ငံတော်မှာဆန္ဒပြပွဲတွေဆက်ပြီးတော့ပေါ်ပေါက်နေသေးတယ်လို့ပြည်ပရောက်မြန်မာနိုင်ငံသားတွေလည်းတက်ဆိုင်ရာတည်ယူနေရှိနေတဲ့ခြားနေရာတွေမှာဆန္ဒပြပွဲတွေဆက်တိုက်ပြုလုပ်နေကြတဲ့အကြောင်းကိုပြောပြပေးချင်ပါတယ်ရှင်။မနေ့ကတည်းကပြည်နေတုန်းကအမေရိကန်နိုင်ငံမြို့တော်ဝါရှင်တန်စစ်တပ်ရုံးရှိမှာအမေရိကန်ရောက်မြန်မာတွေစစ်အာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်ဆန္ဒဖော်ထုတ်ခဲ့ကြပါတယ်။ငင်းငင်းချင်းချင်းဆန္ဒပြနေတဲ့ရဲသားတွေကိုအကြမ်းဖက်နှိမ်နင်းနေတာတွေကိုရပ်တန့်ဖို့နဲ့မတရားဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့စတာတွေကိုတောင်းဆိုခဲ့တယ်လို့န မြန်မာပြည်သူတွေနဲ့တထက်ထဲရှိနေတာကိုပြသလိုတဲ့အတွက်အခုလိုဆန္ဒဖော်ထုတ်ရတာဖြစ်တယ်လို့ဆန္ဒပြပွဲမှာပါဝင်သူကိုတေဇာကပြောပါတယ်။ဟု
တ်ကဲ့ဒီနေ့ဆန္ဒပြတဲ့ပွဲကတော့ကျွန်တော်တို့ဝါရှင်တန်ဒီစီမှာရှိတဲ့ကျွန်တော်တို့မြန်မာဆိုင်းနာမိသားစုများကဒီစစ်တမ်းရွှေမှာလာပြီးတော့မှလက်ရှိအာဏာသိမ်းစစ်အုပ်စုရဲ့ဒီဒီမှာဒီကွင်းမှာအကြမ်းဖက်နေနေတပ်ဖြတ်နေမှုမတရားဒီပြည်တွေကိုဟိုရပ်တယ်မှာခံစီတာတွေနောက်ပြီးတော့ဒီလိုဒီလိုဒီလက်နေကြဖြစ်အောင်ပေါ့နော်အဲ့လိုတုံ့ပြန်ရတယ်နောက်တစ်ခါမတရားဒီစင်းစားရှင်းလင်းပွဲမှာမဟုတ်မတရားလိမ်ညာပြီးတော့မှအာပြောဆိုနေတဲ့ဟာတွေနဲ့ပတ်သက်ပြီးတော့ကကျွန်တော်တို့ဒီနိုင်ငံတကာရောက်နေတဲ့ဒီတိုင်ုံများဒီရဲမပါဝင်ဖြစ်တဲ့ဒီစစ်တိုင်ုံရှေ့မှာလာပြီးတော့မှကျွန်တော်တို့ရဲ့ဒီလူတွေနဲ့တစ်ခါတည်းဒီကျွန်တော်ရဲ့ဆန္ဒကိုထုတ်ပေါ်ပြသနေတာဖြစ်ပါတယ်ရှေ့ဆက်ပြီးတော့လဲကျွန်တော်တို့ဒီဆန္ဒပြရဲ့အချိန်အဟောင်းကိုအလားဒီဆုံးသက်တိုက်ပွဲရတဲ့အထိကျွန်တော်တို့ဘက်ကနေပြီးတော့မှဒီထဲမှာရှိနေတဲ့ဒီမှာဒီလူတို့နဲ့အတူတက်လက်ပြီးတော့မှဒီမှာနဲ့အားမဒီမှာကဆုံးသက်နိုင်ရမယ်ဆိုတဲ့အောက်ကိန်းနဲ့ကျွန်တော်ဆက်ပြီး
ဆီယာနာသိန်းဆန့်ကျင်ရေးအပတ်စဉ်ဆန္ဒပြနေတဲ့ဂျော်ဂျီယာပြည်နယ်အက်တလန်တာမြို့ကမြန်မာနဲ့တိုင်းရင်းသားမိသားစုတွေကတော့အကြမ်းမဖက်အာဏာဖီဆန်ရေးပြည်တွင်းမှာစီဗီယံလှုပ်ရှားနေသူတွေနဲ့နေစဉ်လမ်းမောထွက်ပြီးတော့ဆန္ဒပြနေသူတွေကိုကူညီထောက်ပံ့သွားနိုင်ဖို့လှုံ့ဆော်နေကြောင်းအက်တလန်တာဆန္ဒပြပွဲမှာဥဆောင်ပါဝင်သူဦးစော်ကြီးကပြောပါတယ
်အခုကျွန်တော်တို့ပြနေတဲ့ဆန္ဒပြပွဲတွေကအဓိကစေဆိုးအောင်လေပြုတ်ကြရမယ်နောက်တစ်ခုကဘောမရရောအခုအသက်ခံရတဲ့အနည်းဆဲခံရတဲ့တိုင်ရင်သားအပေါင်းဆုံးအလှအပေါင်းဆုံးပါပြည်သူတွေအတွက်ကိုကျွန်တော်တို့ကဆပ်ပုတ်လုပ်ပေးတယ်အားပေးတယ်အထူးသဖြင့်ဘောမရရောမှာရှိတဲ့ကျွန်တော်တို့ဘောမပြည်သူပြည်သားတွေပြည်သူ့ရဲ့လှုပ်ရှားမှုပို့ပြီးတော့နိုင်ငံတကာရဲ့အာရုံပြုမှုပြီးတော့နိုင်ငံတကာရဲ့ကူညီတွေပို့ရလာပါပ
ါပြည်တွင်းဆန္ဒပြပွဲတွေနဲ့ CDM အတွက်အထောက်အကူဖြစ်စေဖို့ရမုံငွေရှာပွဲတွေပြုလုပ်နေတဲ့ Massachusetts ပြည်နယ် Boston မြို့ကမတ်တော်ရာထွန်းကျော်ကလည်းမြန်မာနိုင်ငံရေးအတွက်အမေရိကန်နိုင်ငံရောက်မြန်မာတွေလုံနိုင်သမျှအစွမ်းကုန်ပါဝင်လှူဆောင်ပေးနေကြောင်းနဲ့သူ့အနေနဲ့မြန်မာပြည်သူပြည်သားတွေနဲ့တသားတည်းရှိနေတယ်လို့သတင်းစကားပါလို့ကြောင်းပြောပါတယ်။ကျွန်
တော်တို့ဗမာပြည်လူတွေအနေနဲ့ကျွန်တော်တို့ကအဝေးမှာဆိုပြီးတော့သူတို့စိတ်ထဲမှာဟိုသူတို့တော့မခံစားဘူးဆိုတော့မဖြစ်သေးဘူး။ကျွန်တော်တို့ကဒီမှာဟိုစဆက်ပြီးတော့နေရာစပြီးတော့သူတို့ရဲ့ထောက်ထားတဲ့သူတို့ထောက်တာပုံပါတယ်။ကျွန်တော်တို့ကရှေ့လေးလုံးနေရဒီအတွက်တူနေခံစားခဲ့ရတဲ့ခါကြတော့လေကိုကအခုဟိုရှိပြီးသားအနာဟိုအနာရုပ်ကိုနောက်တစ်ခါကိုကိုကဓာတ်နဲ့ပြန်ပြီးတော့ထိုးနေတယ်လို့ပဲကျမတို့ကအဲ့လိုဆက်ခါပြန်ခံစားရပါတယ်။ဒါပေမဲ့ကျမတို့ကဒီမှာရှိသမျှညံစားလူစားငွေအားအကုန်လုံးတော့ရှိသမျှစားရတဲ့အကုန်လုံးထုတ်ပြီးတော့အကုန်လုံးကကျမတို့ဘလုံးလေးနဲ့ရမယ်ဆိုရင်ဒီပေါင်းစုံနဲ့ကျမတို့အဖက်ဖက်ကနေပြီးတော့လုပ်သေးနေပါတယ်လို့အဲ့ဒါကိုကျမသိစေချင်ပါတယ်။ကျမတို့ကအခုဆန္ဒပြတာတွေရောဒီဘက်ကမှရှိတဲ့ဒီလက်တော်ကိုယ်စားလှယ်တွေအကုန်လုံးဒီမှာဆက်လို့ online tradition တွေရောဒီလိုမျိုးပြပါ tradition တွေအစအကုန်လုံးဒီကမှဒေါက်တာဆောဆောကျွန်တော်တို့ဘယ်လို support လုပ်ရမလဲဒီမှာဟိုကိုထင်းလင်းအောင်ဘယ်လိုမျိုး support လုပ်မလဲအကုန်လုံးပေါ့နော်ဒီမှာရှိတဲ့လူတွေအကုန်လုံးလည်းကျွန်တော်တို့ပူးပေါင်းလုပ်နေပါတယ်လို့အဲကျွန်တော်တို့အောင်ပွဲတွေရမှာပါအောင်ပြရဖို့ကကျွန်တော်တို့နီးပတ်နေတာကျွန်တော်တို့ရဲအဲနေ့စဉ်နဲ့မြဟိုအဲ့ဒီစားလိုက်ပြီးငါပြရလူတွေနဲ့ချက်ပြီးချက်ပြကျွန်တော်တို့တိုက်ပွဲနေပါတယ်ဆိုတော့ကျွန်တော်တို့ကပြောချင်ပါတယ်
UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOE မြန်မာပိုင်းရဲ့တောက်ကြမနေ့အစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့ဒေါအောင်ဆန်းစုကြည်အပေါ်မှာစစ်ကောင်စီဆွဆွဲချက် NLD ဘက်ကပယ်ချလိုက်တဲ့အကြောင်းကိုတင်ပြပေးခြင်းပါတယ်မြန်မာစစ်ကောင်စီအနေနဲ့နိုင်ငံတကာဘက်ကဖြစ်စီခြင်းနဲ့တွေ့ဆုံဆွေးနွေးရေးမလိုအပ်ဘဲကိုယ့်အစီအစဉ်နဲ့ပဲဆက်သွားမယ်လို့ပြောလိုက်တာကပြည်သူ့စံနာနဲ့နိုင်ငံတကာကိုစိန်ခေါ်လိုက်တာဖြစ်တယ်လို့သုံးသပ်မှုတွေရှိနေပါတယ်။အပြည့်အစုံကိုကိုဝင်းမင်းတင်ဆက်ပေးထားပါရဲ့ရှင
်။ဟုတ်ကဲ့မနေ့ကစစ်ကောင်စီသတင်းစာရှင်းလင်းပွဲမှာသတင်းထုတ်ပြန်ရေးအဖွဲ့ခေါင်းဆောင်ဗိုလ်ချုပ်စောမင်းထွန်းက တရုတ်နဲ့အာဆီယံတို့အနေနဲ့ဂျာဝင်ဆက်ဆက်ပေးလို့ရသိပေမဲ့ချမှတ်ပြီးတာလမ်းပြမြေပေါ်အတိုင်ပဲဆက်သွားမယ်လို့ပြောခဲ့တဲ့အပေါ် NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးအောင်ကြီးညွန့်က
ဒီလောက်တောင်မြန်မာနိုင်ငံတနင်္ဂနွေလုံးမှရှိတဲ့ပြည်သူတရလုံးကမိမိတို့ရဲ့ဆန္ဒကိုထုတ်ဖော်ပြောနေပါရဲ့နဲ့ပြည်သူအလုံးရဲ့ဆန္ဒကိုလိုချင်ပြီးတော့ဟိုငါရကောကောမယ်လို့လုပ်နေတဲ့အနေအထားမျိုးဟာအောင်မြင်နိုင်လိမ့်မယ်မဟုတ်ဘူးလို့ပဲကျွန်တော်ကသတိပေးချင်တာပဲဗျ
ဒီပေါ် NLD ဗဟိုသုတေသနအဖွဲ့အတွင်းမှုကိုကြော်ပနာကလည်း
နိုင်ငံတကာကဒီလောက်အာဆီယံပါဝင်သူတို့ကိုဒါ dialogue ပေးတယ်ဆိုတော့သူတို့တကယ်တော့ exists ဖတ်ပေါက်ပေးနေတာပါဒါတော့မှသူတို့ကလက်မခံနဲ့သူတို့ဒီ road map အတိုင်းပဲဆွတ်သွားမယ်ဆိုရင်တော့လေနိုင်ငံတကာကိုပြီးရှင်းရှင်းလင်းလင်းသွားသူတို့ပါဆက်လုပ်ရမလဲဆိုတာကိုဒါနိုင်ငံတကာကိုစိန်ခေါ်တဲ့သဘောဖြစ်သွားတာအခု UNSC တို့ဘာလို့က statement တွေထွက်တယ်အဲ့တော့နိုင်ငံတကာကဆုံးဖြတ်ချက်တစ်ခုကြတိုင်းဒီဘက်ကတုံ့ပြန်မှုသည်သူ့ရဲ့စန့်ကျင်ဘက်ပေါ့နော်ပိုပြီးကြမ်းတမ်းတဲ့ပြစ်ခတ်မှုတွေမြန်မာသူရဲ့ရဲဆက်ဆက်ကိုတော်တော်အသေးပြောင်းများနေနေပါ
အခုနေပြည်တော်မှာလုတ်ခဲ့တဲ့ဒီသတင်းစာရှင်းလင်းပွဲမှာပဲအရင်ပြည်တော်စုရွေးကောက်ပွဲကော်မရှင်ဟာမဲဆင်းအမှားတွေနဲ့သမရဥွေးမြင့်ဩဇာခံခဲ့တယ်လို့ဒီရွေးကောက်ပွဲကော်မရှင်ဖွဲ့ဝင်တူကဗီဒီယိုကနေဝန်ခံဒါကိုလည်းပြခဲ့ကဒီကော်မရှင်မလွတ်လပ်တဲ့သဘောဆွဆွဲခဲ့တာအတွက်လည်းဥအောင်ကြီးညွန့်က
အဲ့ဒါအစတည်းအချိန်မီမှမရှိတာမဲမတမာမှုဆိုပြီးတော့ပြောနေတဲ့ဥစ္စာဟာသူတို့ကရွေးကောက်ပွဲမဲဆင်းအမှားယွင်းရှိနိုင်တယ်အဲ့ဒီအမှားယွင်းဟာမဲမတမာမှုဖြစ်နိုင်တယ်လို့ပဲပြောတာမဲမတမာဘူးဆိုတဲ့အထောက်အထားဘာမှမရှိဘူးတပြည်လုံးမှာရှိတဲ့မဲယုံတွေအကုန်လုံးကိုမဲမတမာဘူးလို့သူတို့ဆွဆွဲလို့ရနိုင်တဲ့အကြောင်းရှိကိုမရှိဘူးမဲမတမာမှုရှိတာဘယ်မဲယုံမှာရှိလဲအဲ့ဒါဆိုရင်အဲ့ဒီဥပဒေမှာပြန်ထမ်းထားတဲ့အတိုင်းမဲမတမာမှုရှိပါတယ်လို့ရင်ဆိုင်ကြုံတွေ့ရတယ်သက်ဆိုင်ရာမဲဆန္ဒရှင်ကိုယ်တိုင်ကတော့လည်းကောင်းဝင်ရောက်ရှင်ပြိုင်တဲ့ကိုယ်စားလှယ်ကတော့လည်းကောင်းဆောင်ရွက်လီရတဲ့ကိစ္စရက်ကိုအခုအာဏာသိမ်းတဲ့အတွက်ခုရုံးလုံနေတာအတိတ်ပဲမှမရှိတာနောက်သူတို့လှုပ်ထားခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်420အရရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်ချက်ဟာအပြီးအပဖြစ်စေရမည်လို့ပြောထားပြီးတော့မှအာဏာသိမ်းခြင်းလို့အခုကြမှာမပြီးနိုင်မစီးနိုင်လုံနေတဲ့သဘောအလုံးသိတာနေတာပဲ
အခုလိုရွေးကောက်ပွဲကော်မရှင်မလွတ်လပ်ကြောင်းဆွဆွဲခဲ့တဲ့အပေါ်ကိုကျော်ဝနာကလည်း
သူတို့သူဆွဆွဲပြီးသူတို့ဟိုဇလန်းဆင်ပြီးပြောတာပဲရှိတယ်တကယ်တမ်းဒီမဲယုံအသီးသီးမှာတာဝန်ကျနေတဲ့ဆရာဆရာမတွေရှားဝန်ထမ်းတွေရှိတယ်ဘယ်မဲယုံမမမလို့တိုင်ကြားချက်ဘာမှမရှိခဲ့ပါဘူ
း။ဒါအပြင် February 1ရက်နေ့မှာဆက်ရနာသိမ်းပြီးဒုတိယကြိမ်လုပ်တဲ့ဒီသတင်းစာရှင်းလင်းပွဲမှာပြစ်မှုတွေကိုတဖြည်းဖြည်းထပ်တိုးခဲ့ရမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကရွှေနဲ့ဒေါ်လာငွေသားတွေပေးခဲ့တယ်လို့ထပ်ဆွဆွဲခဲ့တဲ့အပေါ်မှာလည်းဦးအောင်ကြည်ညွန့်က
ဒါတွေပေးတဲ့ဒါတွေပါလို့တော့လူတွေကိုဖမ်းချုပ်ထားပြီးတော့ဘယ်သူနဲ့မှလည်းအဆက်အသွယ်မရဘဲနဲ့ဘယ်လူတွေဖိနှိပ်ညှဉ်းပန်းနှိပ်စက်နေတယ်ဘယ်လူတွေထွက်ချက်တွေရအောင်ယူနေတယ်ဆိုတာမတည်ဘဲနဲ့တစ်ဖက်သက်သူတို့ပြောတဲ့စကားအပေါ်မှာကျွန်တော်အယုံကြည်မရှိဘူးတကပါလုံးတည်တယ်ဒေါအောင်ဆန်းစုကြည်ရဲ့ဂုံတိတ်ခါနဲ့တမာဒီတိုင်းပြည်အတွက်သူဘလောက်နှင်နာခံဆောင်ရွက်နေလဲဆိုအဲ့ပြောနေတဲ့လူတွေနေရဒီလောက်ခြားနားနေတာဗျာဒါထဲကိုမစင်စားဘူးဗျာဟုတ်ထားလွဲတာကိုအကုန်လုတ်ပြီးတော့မှန်တာကလွဲတာကိုအကုန်ပြောနေတဲ့သတင်းစာရှင်တွေပေါ်တည်တာနေတာပဲ
အခုလိုဒေါအောင်ဆန်းစုကြည်ကိုယ်တိုင်လက်စားနိုင်ကြအောင်ဆွဆွဲခဲ့တဲ့အပေါ်ကိုကျော်ဝနာကလည်း
ကျွန်တော်တို့ကလုံးဝမဟုတ်ပါဘူးဆိုတာကိုရဲဝံပြောရဲပါတယ်တည်တဲ့ဒေါအောင်ဆန်းစုကြည်ဆိုလူမျိုးကဒါမျိုးလဲတစ်သလုံးလဲမလုံဘူးရခဲ့တဲ့စုငွေကြွေးတာကတပြားတစ်ချက်မှမထီတဲ့နဲ့တိုင်းပြည်အတွက်ပဲလှူခဲ့တဲ့လူ
တကယ်တော့လက်ရှိစစ်အာဏာသိမ်းချမှုပေါ်နိုင်ငံတော်မှာဆန့်ကျင်ဆန္ဒပြနေတာအပြင်နိုင်ငံတကာဘက်ကလည်းရှေ့ဆက်မတူဖို့ဝိုင်းဖိအားပေးပြောနေတဲ့ကြားကစစ်ကောင်စီကတော့ရှေ့ကိုတဖြည်းဖြည်းဆက်တူဖို့ခြေလှမ်းပြင်နေပြီလို့သုံးသပ်သူတွေကဆိုနေပါတယ
်ကိုဝင်းမင်းဆက်တဲ့မြင်းမြန်ထားတာပါရှင်အခုဆက်ပြီးတော့လွိုက်ကော်ကအကြောင်းဆရာကြီးသုံးကိုဖန်စီတရားဆွဲဆူခံရတဲ့အကြောင်းကိုပြောပြပေးပါမယ်လိုက်ကော်မျိုးဆက်မှုနီးပညာဆိုင်ရာတက္ကသိုလ်နဲ့အကြောင်းတွေကကျောင်းအုပ်ဆရာကြီး3ဦးကိုမလ10ရက်နေ့ကဖမ်းဆီးလိုက်ပြီးတော့ပုံမှန်905ကနေတရားစွဲဆိုထားပါတယ်။အေဂျင်စွာပညာသင်ကြားပေးနေတဲ့ဒီဆရာကြီး3ဦးကိုအမြန်ပြန်လွတ်ပေးဖို့မြန်မာနိုင်ငံနီးပညာဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကကြောင်းဆိုလိုက်ပါတယ်။အကြောင်းစုံကိုတော့ကိုညင်ဝင်းအောင်ကတင်ပြပေးထားပါတယ်ရှင်
။ကယားပြည်နယ်မှာရှိတဲ့နီးပညာတက္ကသိုလ်လိုက်ကော်ရဲ့ဗမောကချုပ်ဒေါက်တာဇော်ဝင်းအောင်ကွန်ပျူတာတက္ကသိုလ်လွိုက်ကော်ရဲ့ပမောကချုပ်ဒေါက်တာအောင်မြင့်အေးနဲ့အစိုးရစစ်မှုလက်မှုသိပ္ပံလွိုက်ကော်ရဲ့ကျောင်းအုပ်ကြီးဒေါက်တာဇော်လင်းထွန်းတို့ကိုစစ်ကောင်စီကမတ်လ10ရက်နေ့မှာဖမ်းဆီးလိုက်ကြောင်းအမည်မဖော်လိုတဲ့မိပညာဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ပြောခွင့်ရဆရာတူကသူပြောပါတယ
်လွိုက်ကော်ကမိပညာတက္ကသိုလ်လွိုက်ကော်ပမောကချုပ်တာဝန်ထမ်းဆောင်နေတဲ့ဒေါက်တာဇော်ဝင်းအောင်ပေါ့နော်နောက်ကွန်ပျူတာတက္ကသိုလ်လွိုက်ကော်ကပမောကချုပ်တာဝန်ထမ်းဆောင်နေတဲ့ဒေါက်တာအောင်မြင့်အေးပါ တခုကအစိုးရစက်မှုလက်မှုပိတ်တံဒွိုက်ကောစောင့်ဝင်ကြည့်တာဝန်ထမ်းဆောင်နေတဲ့ဒေါက်တာဇော်လင်းထွန်းမနော်သူတို့တို့ကသူရဲ့နေညနေကဟိုကြားပြီနဲ့အစီဝေးရုံကအစီဝေးတက်ဖို့ခေါ်တော့အစီဝေးတက်တာပါဒီနေ့စီမအုပ်ချုပ်ရေးကောင်စီကဖိတ်တာလို့ကျွန်တော်ကြားပါတယ်ခင်ဗျအစီဝေးတက်ပြီအဲ့ဒီအစီဝေးကအပြန်မှာသူတို့ကိုထိနေထားတာပါခင်ဗျကျွန်မလို့တော့ပဲလေအဲ့လိုလေကျွန်တော်ပဲကြားသိရတာပ
ါဒီအကြောင်းအကြည့်တွေအခုလို့ဖန်ဆီးခံရတာဟာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကကျောင်းပရဝန်တဲ့တက်လာဆွဲတာကိုလက်မခံတဲ့အချက်နဲ့ဆက်ဆံနေတယ်လို့ပြောခွင့်ရဆရာကဆိုပါတယ်အ
ဲ့တော့ကျွန်တော်တို့သုံးသပ်မိတာကသူတို့ကိုဖန်ဆီးမထင်းသိနေလွန်ခဲ့တဲ့ရက်ပိုင်းလောက်ကပေါ့နော်ကွန်ပျူတာတက္ကသိုလ်ရောနည်းပြတက္ကသိုလ်ရောတက္ကသိုလ်တော်များမှာတက်ကလုံလုံကြီးရသည်လာပြီးတဲ့နေရာကြီးသာရှိတယ်ပေါ့နော်အဲ့လိုအနေထားလာပြီးတော့နေရာကြီးတဲ့တက်ကိုအဲ့ဒီနည်းပညာတက္ကသိုလ်ပါချုပ်ကကွန်ပျူတာတက္ကသိုလ်ပါချုပ်ကသူတို့ကျောင်းမှာလည်းလည်းဒီစားအတွက်တာဝန်ထမ်းဆောင်ပေးဖို့မလိုအပ်ဘူးပေါ့တော့ဒီပြန်ဆွလိုက်တဲ့ပေါ့အဲ့လိုဖြစ်နေတာရှိတယ်ဘူးလေဘုဒ္ဓဒီပမခတ်တို့လည်းရောက်ရကျောင်းဦးကြီးတယောက်ရော CDM လုံးနေရလို့ကျွန်တော်တို့မသတ်မှတ်ထားဘူးပေါ့နော်သူတို့တော့
ကျောင်းဦးကြီး၃ဦးစလုံးကိုအခုတော့ပုံမှန်905ကာကြီးနဲ့တရားဆွဲထားကြောင်းလည်းပြောပါတယ
်အခုလည်းကျွန်တော်ကြားတော့ဆွဲထားတဲ့အမှုက905ကာကြီးနဲ့ဆွဲတယ်ဟိုမိပြတ်တက်တူပမခတ်တို့ဆိုလို့ရှိရင်တော့သမှုတိုးတယ်တော်တော့109ကပါတယ်ပုံမှန်109ကပါတယ်ဆိုတော့ဒါဟိုစစ်တပ်နေရဟိုတာဝန်တရားနှောက်ယှက်မှုနဲ့များဟိုဆွဲသလားလို့ကျွန်တော်သုံးသပ်ရတာပေါ့လေဒါလည်းကျွန်တော်တို့ဒီစာကွန်ဖရင့်ရောလိုက်ပြပါတယ်ဟုတ်ကဲ့လောလောဆယ်တော့ like or ထောက်မှာသိနေခါလို့ကြားသိရပါတယ်ခင်ဗျ24ရက်နေ့မှာတော့သူတို့ဂျမန်ရုံချင်းကြီးမလို့ကြားပါတယ်ခင်ဗ
ျလက်တလုံးမှာတော့ဒီចောင်းអូជីတွေပြန်လဲលុញောက်យីအတွက်នីបញ្ញាសញ្ញាសៀសៀមាများအဖွဲ့ချုပ်ကជូបန်းនីចောင်းပြောခွင့်ရសៀកសុបាတယ
်ကျွန်တော်တို့လောလောဆယ်တော့ဒီនេះကျွန်တော်លុញနေတာကသက်ဆိုင်ရာមីតាစုဝင်နေစိတ်ဆက်ပြီးមានមីកានရှိနေတယ်ကျွန်တော်တို့ហ៊ីណៃဟိုအတွက်ကျွန်တော်တို့ចောင်းရနေပါတယ်နောက်တစ်ခုကတော့သက်ဆိုင်ရာကျွန်တော်တို့ဒီနေ့ဝန်ကြီးဌာနကအစိုးရဒီနေ့ဦးစီးဌာနကစကြဝဠာမှုတုပ်တွေနဲ့ဆင်းနေတဲ့ဒီကိစ္စပေါ်မှာတိုင်းနာကူညီဆောင်ရွက်ပေးဖို့တော့ကျွန်တော်ညီနိုင်နေရတယ်ကရှိပါတယ်ခင်ဗျ။ဟိုအတက်နိုင်ဆုံးတော့သူတို့ကိုထင်းထင်းထထပြန်လုပ်ပေးဖို့တော့ကျွန်တော်တို့အတိအကျစူးစမ်းတာပါခင်ဗျ။ပြောချင်တာကတော့ဒီပြန်လုပ်နေတဲ့ဆရာစေဘာကြီးကိုခိတ်လန့်သွားအောင်စောက်သွားအောင်ဒါလုပ်ကြရတယ်ဆိုတော့နမူနာလို့ပဲကျွန်တော်တို့မှတ်ယူတယ်ပေါ့နော်။ဒါမဲ့ဆိုသူဆရာစေဘာကြီးနေတော့စောက်သွားမှာတော့မဟုတ်ဘူး။ဒီကဲမှာပညာသင်ကြားနေတဲ့ဆရာစေမာကြီးကတာဝန်ထမ်းဆောင်နေတဲ့ဆရာစေမာကြီးကိုအမတရားပြည်ထောင်စီသွားတာမျိုးလည်းကျွန်တော်တို့မြင်ရတာလောကလက်ချနိုင်ချင်ရှိလို့ပေါ့
ဖေဖော်ဝါရီတရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအခုချိန်ထိမြန်မာနိုင်ငံမှာဖမ်းဆီးထားသူပေါင်း2045ဦးရှိသွားပြီဖြစ်ပြီး319ဦးပြန်လည်လွတ်မြောက်လာခဲ့ပေမဲ့3ဦးကိုတော့ထောင်ဒဏ်ပြစ်ဒဏ်စီရင်လိုက်ကြောင်း AAPP နိုင်ငံရေးအကြီးအကဲများကူညီစောင့်ရှောက်ရေးအသင်းကပြုစုတဲ့စီရင်အရာသိရပါတယ်ခင်ဗျာ
ကိုညံဝင်းအောင်ဆက်သွယ်မေးမြန်းထားတာပါရှင်အခုတော့ကချင်ပြည်နယ်ဘက်အခြေအနေကိုကြည့်ရအောင်ပါကချင်ပြည်နယ်ဖားကန့်မြို့နယ်စေစင်းကြီးရွာအနီးကစစ်တပ်စခန်းနဲ့ရဲစခန်းကိုဒီကနေ့မနေ့အစောပိုင်းမှာ KIA ကချင်တပ်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပေမဲ့ဒါဟာ KIA ဗဟိုရဲ့ညွှန်ကြားချက်နဲ့တိုက်တာမဟုတ်ဘူးလို့ KIA ကညင်ပါတယ်။ညင်းညင်းစွာဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲတာမဟုတ်ဘူး KIA ဘက်ကပြောထားပြီးတဲ့နောက်မှာအခုလိုတိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။အပြည့်အစုံကိုတော့မတ်စုမုံကတင်ပြပေးထားပါတယ်ရှင်။
ကချင်ပြည်နယ်မှာနှစ်နှစ်နီးပါးတိုက်ပွဲတွေငြိမ်သက်နေခဲ့ပြီးတဲ့နောက်ဒီကနေ့မနေ့အစောပိုင်းမှာတော့တပ်မတော်နဲ့ KIA ကြားတိုက်ပွဲတွေပြန်ဖြစ်လာတာပါတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီး KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပြပါတယ
်ဟုတ်ကဲ့ပါကျွန်တော်ကြားတာတော့ဖေဇင်းအမီခမ်းမှာဒီနေ့ဆိုကြီးလို့ပြောလို့ရမှာပေါ့၃နာရီလေးကျော်တော့မှဖြစ်တယ်ဆိုတော့သတင်းကြားပါတယ်သတင်းရရှိပါတယ်ဖြစ်တဲ့ကတော့ကျွန်တော်ဒီဘက်ကတော့တက်ချင်း26အဲ့ဒီနဲ့ဖြစ်တာဖြစ်ပါလေ
။ထိခိုက်ကြဆုံးတဲ့သတင်းတော့အောက်ခြေကနေပေးပို့လာတာမရှိပါဘူးလို့လည်းဗိုလ်မှူးကြီးနော်ဘူးကဆိုပါတယ်။ဖားကန့်ဒေသခံတဦးကဒီတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးခုလိုပြောပြပါဗ
ျ။ကျွန်တော်အဲ့ခြေစင်းကရေကင်းခန်းရဲ့အဲ့တပ်ခန်းရဲ့နှစ်ခုကိုဒီမနက်ပိုင်း၃နာရီလောက်ကျော်လောက်ကတင်းလိုက်တယ်ဗျ။ဒီကတင်းတဲ့အခါကျတော့အမဗိုလ်မှူးရောက်နေကြဆုံးတယ်ပေါ့လေ။သူကချက်ပြီးသားကြဆုံးတယ်လားအရောက်နေလို့တော့တင်သားစီလား။
ကြာဆုံးတဲ့ဆင်းနဲ့ပတ်သက်ပြီးတရားအတည်ပြုချက်တော့မရသေးပါဘူးဒေသခံတွေဘက်က KIA ဘက်ကအခုလိုတိုက်ခိုက်တာကမြစ်ကြီးနားမြို့ဆန္ဒပြပွဲကိုလုံခြုံရေးတပ်ဖွဲ့ကပစ်ခတ်တာကြောင့်အရက်သား2ဦးသေဆုံးတာနဲ့ဆက်ဆက်နိုင်ကြောင်းခန့်မှန်းပြောဆိုတာတွေရှိပေမဲ့ KIA ဘက်ကတော့ညှင်းဆိုထားပါတယ
်အဲ့ဒါကတော့ပြည်သူလူထုဘက်ကနဲ့သူတို့ရဲ့တုံ့တက်တာဖြစ်မှာပေါ့ကျွန်တော်တို့ဒီဟိုကနဲ့ညွန်ကြားပြီးမှဖြစ်တဲ့တိုက်ပွဲလည်းမဟုတ်ဘူးပေါ့နော်ကျွန်တော်တို့ရှမ်းမြောက်ဘက်မှာပေါ့ကျွန်တော်တို့တက်မဟာဟုတ်တမဟာနေနေဘက်မှာကျွန်တော်ကဒီတက်ရင်36နေနေတက်ရင်9နေနေဘက်မှာဒီတမတော်တွေကသူစစ်နေမနလီပါလောက်ရှိပြီ
ဒီတော့ဒုတိယတန်းကဒီဟာမိုးတွေဟာချင်းချင်းကုန်ကြီးတဲ့ဘောနဲ့ဒီဘက်လည်းအသက်ပေါ်များဖြစ်တာလားလို့ပေါ့နော်သုံးသက်တာပေါ့ကွာအဲကျွန်တော်တို့ဒီခုကနေဉာဏ်ချမ်းမှာဖြစ်တဲ့တက်ပေါ်တော့မဟုတ်ဘူးပေါ့ဆယ်ဇင်းရွာတိုက်ပွဲဟာမနေ့၃နာရီလောက်ကနေစတင်ပြီး၅နာရီလောက်မှပြီးဆုံးသွားခဲ့ပေမဲ့နောက်ပိုင်းမှာတော့ KIA တရရဲ့၂၆ရက်နေ့မြို့ကိုတက်မတော်ဘက်ကလေကြောင်းကတိုက်ခိုက်တာတွေရှိခဲ့ကြောင်းနဲ့ဒီကနေ့မှာတော့ဖာကန်မြို့မှာလုံခြုံရေးတပ်ဖွဲ့တွေကမြို့အနှံ၄ရာယူထားသလိုလူလူဆန္ဒပြပွဲတွေပြုလုပ်တာတော့မရှိဘူးလို့ဒေသခံတွေကဆိုပါတယ် KIA ကတော့ဖေဖော်ဝါရီလ၁၀ရက်နေ့ကငြိမ်းချမ်းစွာဆန္ဒပြပြည်သူတွေကိုအကြမ်းဖက်မနှိမ်နှိမ့်မှုအတွက်ကချင်ငြိမ်းချမ်းရေးအကျိုးဆောင်ဖွဲ့ PCG ကနေတဆင့်တက်မတော်ကိုသတင်းစကားပေးခဲ့သလိုအင်အားသုံးနှိမ်နှင်းရင်လူလူကိုကာကွယ်သွားမှာဖြစ်ကြောင်းကိုလည်းပြောဆိုထားပါတယ်ဒီအပိုင်းတွေအတွင်းမှာတော့ကရင်ပြည်နယ်အတွင်းမှာလည်း တက်မတော်နဲ့ကရင်မျိုးသားအစည်းအရုံးကရင်ယူလို့ချတိုက်ပွဲဖြစ်ပွားတာရှိသလိုဒေသခံယူသားတွေတိတ်ဆောင်နေရတာလည်းရှိနေပါတယ်တက်မတော်ကအာဏာသိမ်းလိုက်ပြီးတဲ့နောက်မှာတော့ငြိမ်းချမ်းရေးနဲ့တနိုင်ငံလုံးအပြစ်ခတ် NCA သဘောတူညီချက်တွေအတိုင်းတက်နိုင်တလောက်ဆောင်ရွက်သွားမှာဖြစ်ကြောင်းထုတ်ပြန်ခဲ့ပေမဲ့ NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကတော့စစ်အုပ်ချုပ်ရေးကောင်စီနဲ့ငြိမ်းချမ်းရေးဆွေးနွေးတာတွေကိုရပ်ဆိုင်ထားကြောင်းထုတ်ပြန်ထားပါတယ်ရှင်မဆုမမရှင်
အခုတပတ်မြန်မာအရေးသုံးသပ်ချက်မှာတော့ပြည်သူအများဆုံးမဲပေးတဲ့ NLD ပါတီကိုရွေးကောက်ပွဲမှာအနိုင်ရဖို့အလားအလာစိတ်သုံးနေပြီးတော့လုံးပါပါနေတဲ့ပြည်ထောင်စုကြန့်ခိုင်ရေးဖွံ့ဖြိုးရေးပါတီဟာဆေးရနာတင်းရေးကိုထောက်ခံအားပေးရင်းနဲ့ဆက်လက်ရှင်သန်မှုဂျိုးပန်းနေပုံကိုဦးအောင်ခင်ကတုံ့သက်တင်ပြထားပါတယ်ကိုညံဝင်းအောင်ကူညီတင်ဆက်ပေးထားပါတယ်ရှင်
NLD ပါတီအပြတ်အသတ်နိုင်ရရှိတဲ့လွတ်တော်ကိုယ်စားလှယ်ရွေးပွဲကိုမတရားတဲ့ရွေးကောက်ပွဲအဖြစ်အများဆုံးသွေးပစ်တင်တဲ့အဖွဲ့အစည်းနှစ်ခုဟာတပ်မတော်နဲ့ကျန်းဖို့ပါတီဖြစ်ပါတယ်။တတိယကျွဲတတိယအများဆုံးရှိတာကလည်းစစ်တပ်နဲ့ကျန်းဖို့ပါတီပါပဲ။တက်ကြွကြီးမင်းအောင်လှယ်ရင်မိသားစုကိုစစ်တပ်မှာအချမ်းသာဆုံးလို့သတ်မှတ်ကြပါတယ်။ရွေးကောက်ပွဲမှာမကျေနပ်တာရှိရင်ဖြေရှင်းဖို့ပြတ ဖြည့်ရှင်းခြင်းလုပ်ငန်းစဉ်လက်ဆွဲပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ရွေးကောက်ပွဲနည်းဥပဒေနဲ့ဥပဒေစတာတွေရှိပါတယ်။ကန်းကွက်လွှာတင်ကြီးချက်9သိန်း၊ကန်းကွက်လာပြင်ဆင်ကြီးချက်3သိန်း၊သုံးဖြတ်ချက်အယူခံဝင်ကြီးချက်9သိန်း၊ရွေးကောက်ပွဲဝင်ခွင့်အာမခံငွေချက်3သိန်းစသဖြင့်သတ်မှတ်ထားပါလေ။ချက်ဖို့ကိုယ်စားလှယ်လောင်းဟာချမ်းသာတာမို့ကန်းကွက်တဲ့အမှုယာနဲ့ကြည့်ပြီးရွေးကောက်ပွဲကော်မရှင်ကိုတင်သွင်းထားပါလေ။စစ်ဘုံဟောင်းတီထောင်တဲ့ကျန့်ဖို့ပါတီတွေကလည်းကျန့်ဖို့ကိုထောက်ခံကြပါတယ်
။နဝတနာဘအမိခံစစ်အစိုးရကြီးစိုးတဲ့အနည်း20ကျော်ကာလမှာဂရေကျွဲစစ်ဘုံတတိတွေပေါ်ထွက်လာတယ်လို့စစ်ဘုံဟောင်းထဲမှာလည်းတတိဖြစ်သွားကြသူတွေရှိပါတယ်။စစ်တပ်မှဥပိုင်ကုမ္ပဏီနဲ့ MEC Corporation ရှိတယ်လို့စစ်မှုထမ်းဟောင်းတွေပါဝင်တဲ့ကြံ့ခံရေးနဲ့ဖုံပြွေးရေးအသင်းမှာလည်းမြန်ကုန်မြင့်ဆိုတဲ့ကုမ္ပဏီအုပ်စုရှိပါတယ်။လက်လီလက်ကားဈေးကွက်ကြောင်မြတ်လုပ်ငန်းစိုက်ပျိုးမြေယာအခွန်အကောက်တည်ယူပို့ဆောင်ရေးစတာတွေမှာမြန်ကုန်မြင့်အုပ်စုကြီးစိုးနေပါတယ်ဘူကျော့အောင်တောင်းရဲ့စစ်မှုဝန်ကြီးဌာနကထုတ်ပေးတဲ့အရင်းအနှီးနဲ့မြန်ကုန်မြင့်ကစီးပွားရေးလုပ်နေတာပါ1995တနှစ်တည်းမှာတင်ကြံ့ဖို့အသင်းဟာကြက်တန်းပေါင်း3,600ကျော်အမြတ်ငွေရရှိပါတယ်ဒါကြောင့်စစ်အုပ်စုထောက်ခံပွဲတွေမှာပါဝင်သူတွေကိုကျန့်ဖို့ကငွေကြေးပေးကမ်းနိုင်တာမျိုးဖြစ်ပါတယ်။ငွေရလို့နေစားလိုက်သူတွေစစ်တပ်ထောက်ခံပွဲမှာအများဆုံးပါဝင်နေပါတယ
်။စစ်အစိုးရကနေရွေးကောက်ပွဲအစိုးရအဖြစ်အသွင်ပြောင်းနေ2010မှာကျန့်ဖို့အသင်းဟာကျန့်ဖို့ပါတီဖြစ်လာပါတယ်။ကျန့်ဖို့အသင်းပိုင်ဥစ္စာပစ္စည်းအားလုံးကျန့်ဖို့ပါတီလက်ထဲရောက်လာတဲ့အတွက်အချမ်းသာဆုံးနိုင်ငံရေးပါတီဖြစ်လာပါတယ်။ကျန့်ဖို့ပါတီဟာစီးပွားရေးနဲ့နိုင်ငံရေးကိုဒွန်းတွဲလုပ်ကင်နေပါတယ်။ကျန့်ဖို့အစိုးရလက်အောက်ခံဌာနတွေကိုကျန့်ဖို့ပါတီကပစ္စည်းငှားစားတာတွေရှိပါတယ်။နိုင်ငံပိုင်ပစ္စည်းကိုကိုယ်ပိုင်လို့သဘောထားပြီးကျန့်ဖို့ပါတီကငှားစားတာကို NLD အစိုးရလက်ထက်မှာပြန်ပေးရတာမျိုးတွေရှိတာပါတယ်။ဥပမာနှစ်ပေါင်းများစွာကျန့်ဖို့ကိုမြေငှားကပေးခဲ့တဲ့သင်္ကန်းညွန်းမြို့နယ်က Music Zone ကို NLD အစိုးရကပြန်သိမ်းပါတယ်။အစိုးရမြေပေါ်မှာစိုင်ဖွင့်ထားတဲ့လာကီတာကဆိုင်က55ဆိုင်ဟာ1992ကတည်းကကျန့်ဖို့ကိုမြေငှားက က်28သိန်းလာစဉ်ပေးခဲ့ရပါတယ်
။ပါကီတာမြို့နယ်ကျန်းဖို့ဥက္ကဋ္ဌဟာ2015ရွေးကောက်ပွဲမှာကျပ်သိန်း83ပေမဲ့အရွေးမခံခဲ့ရပါဘူး။2020ရွေးကောက်ပွဲမှာလည်းကျပ်ဖို့ပါတီဟာငွေအများဆုံးသုံးခဲ့ပါတယ်။နေပြည်တော်မှာကျပ်ဖို့ပါတီကတဦးသာအနိုင်ရပေမဲ့အသုံးစရိတ်မှာအများဆုံးဖြစ်ပါတယ်။ရွေးကောက်ပွဲမှာကျပ်ဖို့ကိုယ်စားလှယ်လောင်းတွေဟာပါတီထောက်ပံ့ငွေနဲ့ကိုယ်ပိုင်ငွေကိုသုံးစွဲကြပါတယ်။ NLD ကိုယ်စားလှယ်တွေကတော့အလှူငွေရရှိပါတယ်။ဒါကြောင့် NLD ကိုယ်စားလှယ်လောင်းတွေဟာပါတီထောက်ပံ့ငွေကိုယ်ပိုင်ငွေနဲ့အလှူငွေကိုအဓိကထားကြပါတယ်။ရွေးကောက်ပွဲဤဥပဒေမှာသိန်းတရာအထိသုံးခွင့်ပြုတာမို့ကျန်းဖို့ကိုယ်စားလှယ်လောင်းတဦးဟာပြမ်းမြနှုန်းသိန်း80လောက်သုံးပါတယ်။ဒါပေမဲ့လူချမ်းသာတွေက NLD ကိုငွေကြေးထောက်ပံ့တဲ့ကိစ္စဟာကျန်းဖို့အတွက်မခံချိမခံသာဖြစ်သွားခဲ့ပါတယ်
။နဝဒနာဖာစီအစိုးရခေတ်ကအခွင့်အူးခံစားခဲ့ရတဲ့စီးပွားရေးသမားတွေဟာ2015ရွေးကောက်ပွဲမှာNLD ကိုငွေအားလူအားနဲ့ကူညီတာကိုကိုယ်တိုင်တွေ့ရတယ်လို့စင်ကာပူအခြေစိုက်သုတေသီဒေါက်တာဂျေရက်မကာသီကသူစာရမ်းမှာရေးထားပါတယ်2010နှောင်းပိုင်းမှာ NLD ကိုချုပ်ချယ်တာတွေရုပ်သိမ်းလိုက်တဲ့အခါစီးပွားရေးသမားအုပ်စုဟာဒေါ်စုနဲ့ NLD ကိုအတီအလင်းထောက်ခံပါတယ်တချို့ကလည်းကြံ့ဖို့ကိုရော NLD ကိုရောထောက်ပံ့ကြပါတယ်တချို့ကတော့ NLD ကိုရောစစ်ဖို့ဟောင်းဦးစုတဲ့သဆညာကိုတိုင်းရင်သားစီလုံးညီညွတ်ရေးပါတီကိုရောရမုံငွေလူပါတယ်စီအုပ်စုနဲ့ပေါင်းသွင်းခဲ့ပြီမဲ့ဒီမိုကရေစီကိုအစကတည်းကလိုလားတာလို့ပြောပြီးကြံ့ဖို့နဲ့အဆက်ပြတ်သူတွေလည်းရှိလာပါတယ် NLD ကိုထပ်ခွန်သူများလေလေကြံ့ဖို့နဲ့အဆက်ပြတ်သူများလေလေဆိုသလိုဖြစ်နေပါတယ် NLD ပါတီကလည်းရွေးကောက်ပွဲဝင်ချိန်ကစပြီးစီအုပ်စုခရိုနီတွေလှူဒါန်းတာကိုလက်ခံဖို့ဆုံးဖြတ်လိုက်တာကြောင့်ကျပ်ဖို့ပါတီဟာကြားလေလူကြိုက်နယ်လီဖြစ်နေပါတယ်။ဒါကြောင့်တက်ချုပ်ကိုစစ်အာဏာသိမ်းမှုရွေးကောက်ပွဲပြီးကလေးကကျပ်ဖို့ပါတီကတောက်လျှောက်တိုက်တွန်းနေတာဖြစ်ပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အပြီးဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ဆန္ဒပြပွဲအတွင်းမှာပြစ်ခတ်ထံရခဲ့စေပြည်သူရေးအကြောင်းကိုတင်ပြပေးပါမယ်။ဆန္ဒပြပြည်သူတွေကိုမြန်မာစစ်တပ်ကပြင်းပြင်းထန်ထန်ပစ်ခတ်ဖြိုခွင်းတာကြောင့်တည်ကြည်စီတဲ့ဒဏ်ရာတွေရနေတဲ့အချိန်မှာအရေးပေါ်ကယ်ဆယ်ရှေးဦးသူနာပြည်သူနိုင်ဖို့ကအရေးကြီးနေပြီလို့အရေးပေါ်ကုသမှုဆိုင်ရာကြံ့ကျင်သူတွေကဆိုပါတယ်အခုလိုအရေးပေါ်ကယ်ဆယ်ပြည်သူကုသနိုင်ဖို့ဘာတွေတည်ထားပြီးတော့ဘလို့လှုပ်ဆောင်ပေးဖို့အရေးကြီးပါတယ်လဲဒီအကြောင်းကိုဆန္ဒပြပွဲထဲမှာကိုယ်တိုင်ပါဝင်ကယ်ဆယ်ပြည်သူကုသပေးနေတဲ့အမိမဖော်လူသူအရေးပေါ်ထိခိုက်ဒဏ်ရာအထုကုတူကိုကိုဝင်းမင်းကမေးမြန်းတင်ဆက်ပေးထားပါတယ်ရှင
်ဟုတ်ကဲ့အရေးပေါ်လူနာကယ်ဆယ်ဆရာဝန်ကြီးခင်ဗျာကျွန်တော်တို့အခုဒီဆန္ဒပြပွဲတွေအတွင်းမှာပေါ့နော်ဆရာကိုယ်တိုင်လည်းဒီတွေ့နေရတဲ့တစ်ခတ်တည်းရတွေအထူးသဖြင့်တော့တည်စီနိုင်တဲ့ဒီဥကောင်းတဲ့ဝမ်ပိုက်လိုဒဏ်ရာမျိုးတွေတွေ့နေရတာမို့ဒါတွေကိုအရေးပေါ်ကယ်ဆယ်ဒီရှေးဥသူနာပြုစုဖို့ဘယ်လိုစပြီးတော့အကြံပြုခြင်းလဲဆရာကြီ
းအဓိကကတော့စပြီးတော့ emergency လုံးဝပါပေါ့အဲ့လိုမျိုး S တုံးလုံးနဲ့သွားရတာ S တုံးလုံးဆိုတော့ကျွန်တော်လက်ထက်က self safety ပေါ့နော်ဒီ self safety ရှိမှပြီးတော့ survivor safety ပေါ့အဲ့တုံးမျိုးရှိတယ်ကဆက်စစ်ကြည့်တော့အဓိကတော့အရေးကြီးဆုံးကကိုကိုယ်တိုင်တော့ကမလူဖြစ်ဖြစ်ဒါမှမဟုတ်ကိုယ်တိုင်ကုသမဲ့လူပါဖြစ်ဖြစ်အဲ့လူက safe ဖို့အရေးကြီးတယ်။ဖြစ်နေခဲ့တဲ့အခြေအနေမှာကျွန်တော်ကကိုယ့်အတွက် safe ဖြစ်လာမှဖြစ်လာဆိုတာအရင်ကကြည့်ရတယ်သုံးဝန်းကျင်အောင်။အဲ့ကိုကတော့ကလိုက်တဲ့အချိန်မှာကိုကကိုယ်တော့မှဒဏ်ရာရတဲ့လူက၂ယောက်ဖြစ်သွားမှဆိုတော့အဲ့တော့အခုရမယ်ဆိုရင်ကိုကိုလွတ်ရလားကိုကလွတ်တဲ့နေရာမှာရှိရလားပြီးတော့ကိုကကုသပေးလို့ရတဲ့နေရာမှာရှိလားဆိုတော့ကျွန်တော်ကအရင်ဆုံးစကြည့်တယ
်။ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ဆင့်ကတော့ဒီ stay safe လုံခြုံတဲ့နေရာမှာခိတ္တခိုအောင်ဖို့အတွက်ရောဘယ်လို
sensitivity ပုံမှန်ဆိုရင်တော့ကျွန်တော်တို့က disaster ဖြစ်ပြီဆိုရင်တော့ကျွန်တော်ဒီကမိလောင်တာတော့ပါဘူးအဲ့လိုမျိုးဒါမှလွတ်ပြစ်တာခတ်တာမျိုးကြားရမှာဆိုရင်ကျွန်တော်တို့ကပါတော့ကြောက်လေဆိုတော့ကိုသွားကြင်မနေရကိုကလူနောက်ဆွဲထုတ်မဲ့နေရကစိတ်ရှိရလားဆိုတော့ကြည့်ရတယ်တကယ်လို့စက်တက်ကြီးပြင်းတဲ့အချိန်မှာကျွန်တော်ဆွဲထုတ်နေရအဲ့ဒါပို့ပြီးတော့တယောက်တည်းပြေးတာဆိုရင်လူနာပါပြီးသေးတာပို့ပြီးတော့အနေနဲ့များတယ်အဲ့တော့ကျွန်တော်တို့ကပြစ်ပြစ်ချင်းမှာဝုံတိုင်းပြင်းနေဟာကြီးကိုတိုင်းပြီးဆွဲထုတ်လို့ကြောင့်အဆင်မပြေဘူးအဲ့ဒါမျိုးကြာကျွန်တော်တို့ကလို့လို့ရတာအဲ့လူအထင်းမှာရှိတဲ့လူတွေကလူနာ rescue ဖြစ်သွားပြီ
ဟုတ်ကဲ့အချင်းချင်းကယ်ရမယ်သူဖြစ်သွားတာပေါ့နော
်ဟုတ်ကဲ့သူ့ကို rescue ဖြစ်သွားပြီဆိုရင်ကိုဗေးနာမှာတယောက်လဲမှာကိုကဘေးနာ
ဖြစ်နေဘူးတက်စ်လုပ်နေလူကတခါရဆွဲထုတ်ဆွဲလို့ကိုယ့်ဘာလို့ယဉ်ကြည့်ကိုလွတ်တဲ့နေရာမှာရှိနေကြီးကွယ်မြက်ွယ်မှာရှိနေပြီးတေချာပြီးဆွဲထုတ်ဆွဲထုတ်တဲ့အချိန်မှာတခြားလူတွေကဝိုင်းကူပြီးတော့ဆွဲထုတ်ဆွဲထုတ်ပြီးတော့မှနောက်ဆုံးမှဖိတ်ချတဲ့နေရာတနေရာကိုရောက်အောင်ရွှေ့အဲ့ဒါမှစင်းစစ်တယ်ရှင်မ
ဟုတ်ကဲ့ဆရာအဲ့တော့နောက်ဆုံးဒီအသက်ဆက်ရှင်နိုင်အောင်ပေါ့နော်ဒီရှေးဥတ္တနာပြည်စုဖို့အတွက်နေရာလုံခြုံမှုနဲ့ပတ်သက်ရော
Service Safety ရောကျွန်တော်နောက်ဆုံးမှကြည့်ရတယ်ဘာဖြစ်လို့လဲဆိုတော့သူကထိခိုက်ဒဏ်ရာရပြီးသားကိုဖြတ်ချင်းဆွဲထုတ်လို့တချို့တွေကြောင့်အခုကခေါင်းတွေပါပြစ်တာပါဘာလို့အဲ့လိုမျိုးလုံးဝခေါင်းပြစ်နေပြီးတော့လူကမလှုပ်နိုင်တဲ့လူတွေကိုအထင်းကြီးဆွဲထုတ်ရတာရိုးလမ်းလှမ်းလျှောက်နေတဲ့လူလမ်းဆွဲထုတ်ရတာဆိုရင်ပို့ပြီးတော့ခက်ခဲတယ်အဲ့လိုအခြေအနေမျိုးမှာဆိုအဲ့နေရာမှာရှိတဲ့လူဟာလူတွေကိုအရင်ဆုံးဒီဘက်ကိုလွတ်တဲ့နေရာအရင်ဆွဲထုတ်ခေါ်ဗဇက်နဲ့လှမ်းခေါ်တယ်ဒီဘက်ကလာဒီဘက်ကလာအဲ့လိုကျွန်တော်တို့ကလည်းအဲ့မှာ stream up ပေးမှလို့အပြီးတော့အဲ့ချစ်တဲ့နေရာနဲ့အနည်းဆုံးနေရာမှာကျွန်တော်တို့လုံးဝကုကွယ်မရှိဘူးကျွန်တော်ကုလို့မရအောင်ဟောကျွန်တော်တို့လုံးဝဆွဲချရတဲ့နေရာတနေရာအရင်ကြီးလည်းဝေးလို့မရအောင်အရင်ကြီးလည်းမနေရအောင်အဲ့လိုဇုံတစ်ခုကျွန်တော်တို့ကဇုံသုံးခုခွဲတာအဲ့ဇုံသုံးခုတည်းမှာမှဒုတိယဇုံနဲ့တတိယဇုံခြားထဲမှာကျွန်တော်တို့ကခုတယ်အဲဒီကအနည်းဆုံးဇုံကတော့ red zone ပေါ့နော
်ဟုတ်ကဲ့အနည်းအောင်ဆုံ
းဟုတ်ကဲ့ဟုတ်ကဲ့ red zone ထဲမှာကျတော့ကျွန်တော်တို့ကပြည့်ပြင်ခတ်နေတဲ့နေရာမျိုးနောက်တစ်ခုက yellow zone
ဟုတ်ကဲ့အဝါရောင်ဆုံ
းဟုတ်ကဲ့ yellow zone မှာကျတော့ yellow zone အဆုံးနဲ့ green zone ခြားထဲမှာကျွန်တော်တို့က
ဟုတ်ကဲ့အဆိပ်အောင်ဆုံးနဲ့ကြားပါတော့ဆရာ
ဟုတ်ကဲ့ဟုတ်ကဲ့အဲဒီစိတ်ကူးရဲ့နေရာကို yellow zone green zone နေရာမှာထားပြီးတော့ပြီးတော့စိတ်ကူးရဲ့နေရာကျွန်တော် transport ကောင်းနေရမယ်လူနာကိုချက်ချင်းဆေးရုံပို့မယ်လို့ပြောလို့ဆိုရင် transport ကောင်းရမယ်ပြီးတော့ကျွန်တော်မှာထွက်လန်းရှိရမယ် escape plan ရှိရမယ်အဲ့လိုမျိုးနေရာတွေကျွန်တော်တတ်မှတ်ပြီးတော့စိတ်ကူးရဲ့နေရာထားရတ
ာဟုတ်ကဲ့ဆရာရင်အဲ့တော့ဒီနေရာမှာအရေးကြီးဆုံးကတော့ဒီပထမအဆင့်မှာဆရာတို့ကိုဒီအနေအောင်ဆုံးမှာပေါ့နော်ကုညီပေးဖို့ဆွတ်ထုတ်ပေးဖို့ကအရေးကြီးဆုံးဖြစ်နေတာပေါ့
ဟုတ်ကဲ့
ဆရာအဲ့တော့အဲ့နေရာမှာဘယ်လိုဆွတ်ထုတ်တင်တယ်ဆိုတာရောဆရာအကြံပြုချင်တာသူဒီပြန်တော့
ဟုတ်ကဲ့
ဒီတေလောက်တဲ့ထဲရဥကောင်းတ
ော့ဟုတ်ကဲ့
ဟုတ်ကဲ့ one bite တော့ဟုတ်ကဲ့အခုချုပ်နေရတာဟုတ်ကဲ့
အမှန်တော့အဲ့လိုထိရောပြီဆိုရင်ကျွန်တော်ကအဓိကဆွတ်ထုတ်တဲ့အချိန်မှာဆွဲထုတ်တဲ့သူကိုထပ်ပစ်တာမျိုးရှိတယ်။တချို့တွေကပြင်ကြဘလို့ဖြစ်လဲဆိုတော့ပေတော့တဲ့နေရာအရင်မပြေဘူး။လဲဝအောင်လည်းအရင်ပြတယ်။လဲဝအောင်ပြတဲ့အချိန်မှာဘလို့ဖြစ်လဲဆိုတော့နောက်တစ်ယောက်လာခဲ့သေးကြတယ်။ဒါဆိုတော့လာခဲ့တဲ့အချိန်မှာလာခဲ့လူကိုထပ်ပစ်တယ်။အဲ့လိုမျိုးပြစ်တဲ့နေရာမှာအုံအောင်ဖြစ်သွားမှာအဲ့လိုမျိုးဖြစ်သွားနိုင်တယ်။အဲ့လိုဖြစ်သွားနိုင်တဲ့အချိန်လေးဖြစ်နေပြီဆိုရင်ကျွန်တော်တို့ကဘလို့လုပ်ရမလဲဆိုတော့ဒီလိုစထုတ်မယ်ဆိုရင်တော့ကိုယ်ပေါ်ကိုလွတ်အောင်ရင်ချောင်းတာဒါဆိုကဲမဲ့လူရဲ့ဆက်စစ်တီဖြစ်သွားတယ်ကိုယ်တိုင်အနေနဲ့ကင်းအောင်လုပ်မှရတယ်ကဲလို့ရမှာကဲနိုင်တော့ပူကောင်းတယ်ဒါပေမဲ့ဒူနာလည်းကောင်းသေးတယ်ကဲလို့လည်းရနိုင်လို့အခြေအနေမျိုးဆိုရင်တော့ဖြစ်နိုင်ဘေးနားလူအခုကြီးတောင်းအကုန်လုံးဝုန်းပြေးတာတစ်ခါကျရင်လူတနေနာနဲ့ဘာနဲ့ဆိုပူတော့ရောက်နိုင်တာရှိတယ်အဲ့ဒါမျိုးဘေးနားလူအခုကြီးတော့ဘလို့ကဲမလဲဆိုတော့ကိုယ်ပေါ်အောက်ရှိတဲ့လူတွေစုပြီးတော့ကဲရမယ်ပလန်ကိုတစ်ခါဆွဲပြီးတော့တစ်ခါကားတဲ့လူကကားဒါမှမဟုတ်တစ်ခုခုနဲ့ကားပြီးတော့မှဆွဲထုတ်တာမျိုးလုပ်နေကြတယ
်ဟုတ်ကဲ့အဲ့တော့လောလောဆယ်မှာ
တိုင်းဆိုတဲ့အတိုင်းမဟုတ်ကဲ
့ဟုတ်ကဲ့ဟိုတိုင်းနေရာတော့ဒီကြည်စံတော့ကားဖို့တော့ခက်ကောင်းခက်နေတယ်ဒါပေမဲ
့ဟုတ်ကဲ့ကြည်စံကကားဖို့တော့မလိုတကယ်ရောဘာဘူးလက်တို့တခြားဟာတွေကတော့ကားနိုင်တယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဆွဲတဲ့ပုံစံအနေထားမျိုးရောဆရာဘယ်လိုဖြစ်စေချင်လဲ
ဆွဲတဲ့ပုံစံတော့မျိုးမျိုးရှိတယ်တချို့ကတော့ဒူနာကတ်တိုင်းမှာဆွဲလို့ရတာမဟုတ်ဘူးကျွန်တော်တို့မှဆွဲမယ်ဆိုရင်နောက်ဆုံးဘာမှမရှိတော့ဘူးပစိုးနဲ့ဆွဲပြီးတရွတ်တိုက်ဆွဲတာမျိုးဆိုလို့လို့ရတယ်ဘူနာကိုပစိုးပေါ်မှာတင်ပစိုးပေါ်မှာတင်ပြီးတော့ပစိုးကိုအနားစာလေးခေါက်လိုက်ရင်လိမ့်လိုက်ရင်ကျွန်တော်လက်ကင်လို့ရပါလားဆိုတော့ဒီဘက်တော့ညာဘက်တော့အဲ့လိုအရှိတ်မှာတောက်တွေကိုနည်းနည်းလေးလိုက်ပြီးဆိုရင်လက်ကင်လို့ရသွားတဲ့အနေအထားဖြစ်သွားတာအဲ့ဒါထန်းစင်ပုံမှာဖြစ်သွားလိမ့်မယ်လူနာပစိုးပေါ်တင်ပြီးဆွဲတာလို့အဝတ်စားတစ်ခုပေါ်တင်ပြီးဆွဲတာလိုက်ကစားပေါ်တင်ပြီးဆွဲတာလို့ဈာမဟုတ်ရင်နီးစက်ရခေါကုန်တွေပေါ်တင်ပြီးဆွဲတာလို့အဲ့လိုမျိုး transport ပစ္စည်းပေါ့နော်ကြီးရဟန်းနဲ့ပဲလို့ရအဲ့လိုမျိုးခုံပေါ်မှာတင်ပြီး wind တဲလိုက်တာလို့ပြီးတော့အဓိကကတော့လူနာအဲ့ချိန်မှာသွေးတည်အောင်လုပ်နေတယ်ဘာမှလုပ်လို့ရမှာမဟုတ်ဘူးဘာလို့ဆိုတော့ဖြစ်နေခဏနေရကြားရမှာအဲ့သွေးတည်အောင်လုပ်တာတော့ဘာလို့ကြာတော့ရေလိုဆုံးသားရောက်ပြီဆိုတော့သွေးတည်အောင်လုပ်ပါတော့အဲ့ဖြစ်နေတဲ့နေရာကိုကျက်စီးရတာတော့ဒါဆိုလက်တီချောက်တွေရှိဆိုရင်လက်တီချောက်တွေရဲ့အပေါ်ပိုင်းကိုပို့ပြီးတော့တင်းတင်းလေးစီးထားတာတော့ပစ္စည်းမင်းနဲ့စီးတဲ့အချိန်ကိုကြိုမှတ်ထားတာတော့အဲ့လိုမျိုးတော့လုပ်လို့ရတယ်
ဟုတ်ကဲ့ဆရာ
ပြီးတော့
အဲ့တော့
ဟုတ်ကဲ့ပြီးတော့
ပြောဆရာ
အကအရေးကြီးတာကျွန်တော်မှားနေတာပေါ့ရင်မထီတာပေါ့နော်ရင်မထီရတဲ့အချိန်ကကျွန်တော်တို့အကုန်အပြည့်ပြည့်လို့မရပါဘူးတကယ်လို့သူတို့လုံးမယ်ဆိုရင်ကျွန်တော်က creative dressing ဆိုတာရှိတယ်ဘုံမကူပိတ်တယ်တစ်ဖက်ကိုဖွင့်လာပေးရတယ် three sided dressing လို့ခေါ်တယ်ကျွန်တော်တို့ပတ်တီးပတ်လိုက်မှာတော့တစ်ခုနဲ့ကတ်ထားမှာဆိုအဲ့နောက်ဖြီးပြီးကလေးထားမှာဆိုရင်အရင်ကနေ3နေရာကိုကတ်ထားပြီးတော့အဲ့ပတ်တီးဖြီးပြီးပါဆိုရင်4တောက်မှာ3တောက်ကိုပိတ်ပြီးတစ်ဖက်ကိုဖွင့်လာရတယ်ဗျဒါမှဖွင့်လာတဲ့တစ်ဖက်ကအရင်ကျင်းနေလို့မရဘူးအဲ့မှာလေဝင်လေထွက်လေဖြစ်နေရမှာပေါ့နော်တကယ်လို့အဲ့ဖွင့်လာတဲ့ဖက်မှာသွေးတွေဗာအရင်ပိတ်ရင်းပြန်ဖယ်ပေးရမယ်အဲ့ဒါမှသာတကယ်တော့အစစ်တော့ရင်ဘက်ကိုချင်းရင်တော်တော်များများအဆုတ်ကိုထိတယ်အဆုတ်ကိုထိတဲ့အချိန်မှာသူကအဲ့လိုမျိုးအကောင်အပြည့်ပိတ်ကပ်လိုက်ပြီဆိုရင်ဘာဖြစ်ပါလဲဆိုတော့အဆုတ်ကဈေးဈေးသွေးရှိတဲ့
အဲ့နာမှာပုံလာပြီးတော့ဖြည်းဖြည်းနဲ့အဆုတ်ကတက်စီကျတာပြီးတော့ရှူလို့မရနေထားဖြစ်သွားတယ်ပြီးတော့နောက်ဆုံး1 byte ကတော့ဒီတိုင်းပဲကတ်ထားလို့ရပါတယ် byte ကတော့ကျွန်တော်မင်းသားကတော့ထိသွားပြီဆိုရင်တော့ထိတဲ့နေရာတော့မျိုးစုံရှိနိုင်တယ်ဘာလို့ byte ကတော့အထိကတော့တွေးထိတ်မှုပဲအဲ့နာကိုပတိထူထူနဲ့ပတ်ပြီးတော့ဖြည့်ပြီးတော့အာနဲ့တင်းတင်းပေါ့အဲ့နာပတိထူထူနဲ့ဖြည့်ပြီးတော့ဂျန်တဲ့ဟာတွေကိုပတိစီးပြီးတော့လို့တွေးရှင်းလာတာအူစင်ပြပါတ
ယ်ဟုတ်ကဲ့ကျေးဇူးများကြီးပါတယ်ကျောင်း
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်လို့အပြီးမှာတော့အခုဆက်ပြီးတော့အပတ်စဉ်တင်ဆက်နေကြတိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီရှင်
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်မြစ်ကနားမြို့ကတပိတ်စစ်ကြောင်းဖြိုခွင်းခံရပြီးလူသေဆုံးတန်ရာရရှိခဲ့ပါတဲ့ချင်းပြည်နယ်မြို့နယ်ရှင်းမြို့နယ်မှာပြည်သူ့အုပ်ချုပ်ရေးအဖွဲ့ကိုဖွဲ့စည်းဆောင်ရွက်ပြီးစီကြောင်းထုတ်ပြန်နေဆိုတာနဲ့ပြည်တော်စုလွတ်တော်ကိုစားပြုကော်မတီ CRPH ထုတ်ပြန်ချက်အပေါ်တိုင်းသားတွေကဘလို့အမြင်ရှိနေပါသလဲဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနန်းဟောင်ပါရှင်သတင်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်နယ်မြစ်ကြီးနားမြို့ကစစ်အာဏာဆန့်ကျင်ရေးတပိတ်စစ်ကြောင်းတွေဖြိုခွင်းခံရပြီးလူ2ဦးကြီးထိမှန်တေဆုံးသွားခဲ့ပြီးတော့4ဦးထပ်မံတန်ရာရရှိခဲ့ပါတယ်တေဆုံးသူ2ဦးကကချင်ဆွေရွက်ွက်နေအသက်23နှစ်အရွယ်ကိုစင်မင်းထက်နဲ့ကျွန်းပင်နာရွက်ွက်နေအသက်60နှစ်အရွယ်ဦးကိုကိုလေးခေါ်ဦးချိုတားတို့ပဲဖြစ်ပါတယ်တေဆုံးသူ2ဦးထဲကဦးကိုကိုလေးခေါ်ဦးချိုတားကိုတော့ရှေ့ရနေညနေမှာပဲအစ္စလမ်ဘာသာထုံးတမ်းရတကြိုခဲ့ကြပြီးကိုစင်မင်းထက်ကတော့အခုလ9ရက်နေ့မွန်းလွဲပိုင်းမှာမိရှုတကြိုရမှာတော့တောင်းနဲ့ချီတဲ့ပြည်သူကနိုင်ရီအခမ်းအနားမှာဝန်းရံခဲ့ကြပါတယ်ဒဏ်ရာရရှိခဲ့သူ4ဦးထဲက1 byte ကိုကြည်ထိမှန်တဲ့ကိုမျိုးလက်အောင်ကတော့ခွဲစိတ်ကြည်ထုတ်ပေးပြီးဖြစ်ပေမဲ့စိုးရိမ်ရတဲ့အခြေအနေမှာရှိနေသေးတယ်လို့မိသားစုဝင်တွေကပြောပါတယ်မတ်လ၈ရက်နေ့မနေ့ပိုင်းကတပိတ်စစ်ကြောင်းတွေလူစုလုံးမရအောင်နေရအနှံ့စစ်သားတွေရဲတပ်ဖွဲ့ဝင်တွေကလိုက်လံဖမ်းဆီးမှုတွေလွတ်ဆောင်ခဲ့တာကြောင့်ဖမ်းဆီးခံရသူ90ကျော်ရှိခဲ့ပြီးအဲ့ဒီနေ့ညမှာပဲကချင်ငင်းကြားရဲ့အကျိုးတော်ဆောင်အဖွဲ့ PCG ရဲ့လိုက်လံညှိနှိုင်းပေးမှုကြောင့်အသက်18နှစ်အောက်လူငယ်19ဦးပြန်လည်လွတ်ပေးခဲ့ပါတယ်
။ချင်းမိနယ်တွင်မြုပ်နယ်ရှင်းမြုပ်နယ်မှာပြည်သူ့အုပ်ချုပ်ရေးအဖွဲ့ကိုဖွဲ့စည်းဆောင်ရွက် PCB လို့ပြည်နယ်လွတ်တော်ကိုစားပြုကော်မတီ CRCS ကမတ်လ9ရက်နေ့ကထုတ်ပြန်လိုက်ပါတယ်။ချင်းမိနယ်မြုပ်နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဖွဲ့စည်း PC တဲ့မြုပ်နယ်တွေကတော့မင်းတပ်ကံပလက်မတူပြီးဖလန်ထန်တလန်တွန်းဆန်တီးတိမ်ဟာခါမျိုးတွေဖြစ်ကြပြီးချင်းပြည်နယ်တောင်ပိုင်းဘလက်ဝါမျိုးနယ်တခုတာကြာနေသေးတယ်လို့သိရပါတယ်မြို့နယ်လိုက်ပြည်သူအုပ်ချုပ်ရေးအဖွဲ့တွေမှာလွတ်တော်ကိုယ်စားလှယ်တွေရမီရဖတွေ CDM မှာပါဝင်တဲ့ဝန်ထမ်းကိုယ်စားလှယ်တွေလူငယ်တွေ CDM ဝန်ရံသူတွေပါဝင်ပါတယ်
ရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးမြို့မှာဖြစ်ပွားခဲ့တဲ့စစ်အာဏာသိမ်းမှုအလုံးမရှိကြောင်းဆန္ဒဖော်ထုတ်မှုမှာစစ်တပ်နဲ့ရဲတွေကဝင်ရောက်ဖြိုခွင်းဖမ်းဆီးမှုကြောင့်ဒီနေ့အထိဖမ်းဆီးခံရသူ40ကျော်ရှိပြီးရှမ်းပြည်တောင်ပိုင်းမှာစစ်ကောင်စီရဲ့ဖမ်းဝရမ်းထုတ်ခံထားရသူ200ဦးရှိနေပါတယ်မတ်လ10ရက်နေ့စစ်ကောင်စီအတွင်းရေးမှန်းဒုဗိုလ်မှူးကြီးအောင်လင်းတွေးကလက်မှတ်ရေးထိုးပြီးဆန္ဒပြမှုမှာပါဝင်သူဆန္ဒပြမှုဖြစ်ပေါ်လာအောင်တွေးထိုးလှုံ့ဆော်သူတွေဖမ်းဝရမ်းထုတ်ကြောင်းထုတ်ပြန်ထားပါတယ်ဖေဖော်ဝါရီ5ရက်နေ့ကနေဒီနေ့အထိရှမ်းပြည်တောင်ပိုင်းတောင်ကြီးမြို့အပြင်မြို့ကြီးတွေဖြစ်ကြတဲ့ကြောက်မဲတီဘောလာရှိုးမူဆယ်နမ်ခမ်းနဲ့ရှမ်းပြည်အရှေ့ပိုင်းတချီလိပ်မြို့တွေမှာဒေသခံတွေဟာနေ့စဉ်ဆက်တိုက်ဆန္ဒထုတ်ဖော်မှုပြုလုပ်လာခဲ့ကြတာဖြစ်ပါတယ်ရှမ်းပြည်တဝန်းဆန္ဒထုတ်ဖော်မှုကြောင့်ဖမ်းဆီးခံရသူစုစုပေါင်း100နီးပါးရှိနေပြီဖြစ်ကြောင်းဆန္ဒထုတ်ဖော်မှုမှာတက်ကြွလှုပ်ရှားသူလူငယ်တွေကပြောဆိုကြပေမဲ့စည်ရင်းစုစုပေါင်းအတိအကျတော့မသိရသေးပါဘူး
ပြည်မမှာနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ထောင်နဲ့ချီတဲ့ရခိုင်ရှေ့ပြောင်းအလုပ်သမားတွေအခုအခါရန်ကုန်ကနေရခိုင်ပြည်နယ်ကိုပြန်လာနေကြပါတယ်အဲ့ဒီအလုပ်သမားတွေဟာမတ်လ10ရက်နေ့ကစပြီးရခိုင်လူမှုကူညီရေးတင်းရဲ့အကူအညီနဲ့အတုပ်လိုက်ခွဲပြီးပြန်လာနေကြတာဖြစ်ပြီးလူပေါင်း 1,500 ခန့်ရှိပြီလို့ရန်ကုန်ရောက်ရခိုင်တွေကပြောပါတယ်လက်ရှိအချိန်မှာဆန္ဒပြသူတွေရဲ့ဆက်တိုက်ဖြစ်ပေါ်နေပြီးစစ်ရုံလုပ်ရုံတွေပိတ်ထားရတဲ့အတွက်စားဝတ်နေရေးအဆီမပြေနေတယ်လို့စစ်တပ်ကအကြမ်းဖက်ဖြိုခွဲမှုတွေကြောင်းရန်ကုန်မှာနေထိုင်ဖို့လုံခြုံရေးရမတင့်တော်တဲ့အတွက်မိသားစုတွေပြန်ခေါ်လို့အခုလိုပြန်လာကြတာဖြစ်တယ်လို့ရန်ကုန်ရှိပီတာမြို့နယ်မှာနေထိုင်တဲ့ကိုစော်လင်းအောင်ကပြောပါတယ်
ပြီးခဲ့တဲ့ကိုဗစ်ကာလတုန်းကလည်းအလုပ်လက်မဲ့ဖြစ်ကြတဲ့ရခိုင်လူတမာတို့ချုပ်နေရက်ကိုပြန်လာကြတယ်လို့အခုခါလဲနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ရခိုင်ပြည်နယ်ဘက်ကိုပြန်လာနေတာဖြစ်ပါတယ်။ကရင်မျိုးသားစီယုံ KNU တထုံခရိုင်ဖအံမြို့နယ်ညောင်ကုန်းရွာတက်မှာစစ်တပ်နဲ့ KNU လက်အောက်ခံတပ် KNLA တို့အကြားမတ်လ9ရက်နေ့ကပြစ်ခတ်မှုဖြစ်ပွားခဲ့ရတာဖြစ်ပြီးစစ်တပ်ဘက်ကငါးဦးသေဆုံးခဲ့တယ်လို့ KNU ဘက်ကထိခိုက်ကြဆုံးတာတွေမရှိဘူးလို့KNU တထုံခရိုင်အတွင်းရေးမှုဘဒူစောစောမြင့်ကပြောပါတယ်။ဒီလအတွင်းမှာပဲရဲတပ်ဖွဲ့ဝင်တချို့လွတ်တော်ကိုယ်စားလှယ်နဲ့စစ်အာဏာရှင်ဆန့်ကျင်တက်ကြွလှုပ်ရှားသူတွေအပါအဝင် KNU တပ်မှတက်ကကိုကြီးလက်ခံထားတာနဲ့ပတ်သက်ပြီးစစ်တပ်ဘက်ကပြစ်မှတ်ထားတိုက်ခိုက်လာတာလည်းဖြစ်နိုင်ကြောင်းတချို့ကသုံးတပ်ပြောဆိုနေတာတွေလည်းရှိပါတယ်။အဲ့ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးတပ်မတော်ဘက်ကထုတ်ပြန်ထားတာမတွေ့ရှိရသေးတယ်လို့ဒီလဆယ်ရက်နေ့မှလည်းတထုံခရိုင်ဘိန်းနေတော်ရွာမှာတပ်ဆွဲထားတဲ့စစ်တပ်ကဒေသခံလူထုနေထိုင်တဲ့နေရာမှာလက်နက်ကြီးတွေနဲ့ပြစ်ခတ်
အခုတည်င်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါတမရော့ကနေနိုင်ငံတော်အာဏာကိုထိမ့်သိမ်းလိုက်ပြီးတမရအပါဝင်ပြည်ထောင်စုဝန်ကြီးတွေကိုဖမ်းဆီးခဲ့ပြီးတဲ့နောက်ပိုင်း NLD ပါတီကနေပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကိုဖွဲ့စည်းခဲ့ပါတယ်ဒီကော်မတီကနေ2008ဖွဲ့စည်းပုံအခြေခံဥပဒေဖြတ်သိမ်းရေးအပါဝင်နိုင်ငံရေးညီမှန်းချက်ထုတ်ပြန်လာတဲ့အပေါ်တိုင်းသားတွေကနေဘလို့အမြင်ရှိလာပါသလဲဆိုတာကိုမိကလျာမွန်ကနေစူးစီးတင်ဆက်ထားပါတယ်
ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ရဲ့နိုင်ငံရေးညီမှန်းချက်၄ရက်ထဲမှာ2008ဖွဲ့စည်းပုံအခြေခံဥပဒေဖြစ်တဲ့ရင်းနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်ရေးဆိုတဲ့အချက်ဟာတိုင်းရင်းသားတွေရဲ့ယက်တီချက်နဲ့နှီးစပ်လာပြီလို့တိုင်းရင်းသားလူမျိုးရေးစင်တာ ENAC အမှုဆောင်ဒါရိုက်တာဒေါက်တာပွန်းညန်းမွန်ကပြောပါတယ်
CRPH ကသူတို့ရဲ့ဥတီချက်ကိုကျွန်တော်တို့တိုင်းရင်သားဥတီချက်နဲ့နည်းနည်းတော့နှိစက်လာပြီပေါ့နော်နှိစက်လာပြီဆိုတာကျွန်တော်တို့ဘလို့ counter ဖော်မလဲဘလို့ process တော်မလဲဆိုတော့ကျွန်တော်တို့ဆွေးနွေးလို့ရတာပေါ့
CRPH အနေနဲ့အစည်းအဝေးကိုပြက်ပြက်သားသားကြီးညာပြီးတော့ဆွေးနွေးမဲ့လုပ်ငန်းစဉ်မျိုးလုပ်တည်တယ်လို့ရခိုင်မျိုးသားပါတီ ANP ပါတီကော်မတီဝင်ဦးဖေတန်းကအခုလို့ဆိုပါတယ
်ကျွန်တော်တို့ကတော့လက်တွေ့ကြရရှင်တယ်အဲ့လုံးမယ်ဆိုရင်တက်တက်သားလှုပ်ပါတိုင်းရင်းသားပါတီတွေနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေနဲ့အပြည့်ကြောင်ပေါ်တော့နှိမ့်နိုင်ဆွေးနွေးဖို့အစီအစဉ်တစ်ခုခုကိုရှာဖွေပြီးလိုလိမ့်မယ်အဲဒါမှမဟုတ်ရေဘူးရဆန်နဲ့ကြီးညာချက်မျိုးကတော့တိတ်ပြီးတော့တိုင်းရင်းသားပါတီတွေရောတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေရောပါဝင်ပူးပေါင်းလာဖို့ဆိုတာကတော့နည်းနည်းစောသေးတယ်လို့ကျွန်တော်မြင်တယ်ကျွန်တော်ကအစီအစဉ်ကိုတက်တက်တက်တက်ကြီးညာပြီးတော့ဘလူးဘလူးဟိုလုံမယ်ဆိုတာမျိုးတိုင်းသားနဲ့ဆွေးနွေးနိုင်မယ်အဲအဲလိုလုံငန်းတွေမျိုးရှာမှတ်ပေးနိုင်မယ်ဆိုရင်တော့ဟောဒါသူတို့ကစမ်းပြီးတော့လုပ်ကြည့်ပြင်တာပေါ့ဗျာနော်ကျွန်တော်တို့ကလည်းစောင့်ကြည့်ပါ
မြမနိုင်ငံရေးလိလသူဦးတန်းဆိုးနိုင်ကတော့ဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုအခြေခံမူတွေကိုချမှတ်ရမှာဖြစ်တဲ့အတွက်2008ဖွဲ့စည်းပုံဖျက်သိမ်းရမယ်လို့အခုလိုတောင်းတပါတယ
်2008ဖွဲ့စည်းပုံအခြေခံမူတွေဟာဖျက်ကိုဖျက်သိမ်းရမယ်ဟာဖြစ်တယ်ဒီနောက်မှာကျွန်တော်တို့2008ဖွဲ့စည်းပုံမျိုးမတူတဲ့ဖွဲ့စည်းပုံတည်းတည်းဖက်ဒရယ်ဒီမိုကရေစီဖွဲ့စည်းပုံတည်းအခုတည်ဆောက်မှာဖြစ်ပါတယ်နောက်တစ်ခုက CRPH အနေနဲ့အစိုးရတရားဖွဲ့စည်းလိုက်ဖြစ်ပါတယ် CRPH အစိုးရဟာလူဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုကင်ဆယ်ထားတယ်ဘယ်လမ်းကိုသွားမလဲဘယ်လိုတည်ဆောက်မလဲဆိုတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေကအရှိဘူးလို့ပါတယ်ဒါမှသာလျှင်နိုင်ငံတကာကCRPH ကိုအသိမှတ်ပြုမှာပုံမူပြည့်စုံပြီးတော့အားကောင်းလာမှာဖြစ်ပါတယ
်ပြီးခဲ့တဲ့ဖေဖော်ဝါရီလဇန်ပိုင်းကစစ်အာဏာသိမ်းပြီးနောက် NLD ပါတီကအနိုင်ရကိုယ်စားလှယ်များစုနဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကိုဖွဲ့စည်းထားတာဖြစ်ပြီးတိုင်းရင်းသားပါတီတွေတိုင်းရင်းသားလက်နက်ကိုင်တွေနဲ့သွေးဆောင်ဆွေးနွေးဖို့ပြင်ဆင်နေပါတယ်ရှင်
ဆက်ပြီးတော့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကချက်မှတ်လာမဲ့အုပ်ချုပ်ရေးဆိုင်ရာရန်ရားတွေကိုလုံးဝလက်ခံမှာမဟုတ်ကြောင်းကရင်အမျိုးသားအစည်းအရုံး KNU ထိန်းချုပ်တဲ့ခရိုင်တွေကပြောဆိုလိုက်ပါတယ်အမည်ရဲ့စူးစီးချက်ကိုနိုင်ကိုအိမ်ကတင်ဆက်ပေးထားပါတယ
်ကရင်အမျိုးသားအစည်းအရုံး KNU တပ်မ2တောင်ကူခရိုင်တပ်မ5ဖားပွန်ခရိုင်နဲ့တပ်မ6ဒူပလယားခရိုင်ကတာဝန်ရှိသူတွေကနေလက်ရှိနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကနေချက်မဲ့အုပ်ချုပ်ရေးရန်ရားတွေကိုလက်ခံဖို့ငင်းဆန်ခဲ့တာပါKNU တပ်မ6ဒူပလယားခရိုင်တွင်မူ Solistan ကတော့
အခုနံပါတ်1အနေနဲ့ဒီ
အာနာပိစောင်ကြတော့ဒါနိုင်ငံတကာလည်းကန့်ကွက်တယ်ကျွန်တော်တို့တိုင်းပြည်ကြီးသားတွေလည်းပဲကန့်ကွက်နေတယ်ကျွန်တော်တို့ကိုယ်တိုင်ကလည်းအဲ့လိုဒီအာနာရှင်တွေတကယ်အာနာရှင်တွေတကယ်ဆိုတာကျွန်တော်တို့ကတော့ဒီဟိုကကျွန်တော်တို့အဲ့လိုအာနာရှင်စနစ်မျိုးကိုတိုက်ကြလာတာနှစ်ကိုယ်စိတ်ကြောပါပြီဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကအဲ့ဒီကိစ္စတော့အပြည့်အစုံမရှိဘူးအာနာပိနဲ့ပေါင်းစည်းရတဲ့ကျွန်တော်တို့ကသူတို့အုပ်ချုပ်ရေးကျွန်တော်ညီအစ်မလာမချဖို့ဆိုတော့ရှင်းရှင်းလင်းလင်းကန့်ကွက်တာဖြစ်တယ်
ဒါအပြင်ပြည်တော်စုလှုပ်တော်ကုစားပြုကော်မတီ CRPH ကနေချမှတ်လာမဲ့အုပ်ချုပ်ရေးစီမံတွေကိုလည်း KNU ရဲ့ခရိုင်နယ်မြေတွေမှာလက်ခံမှာမဟုတ်ပဲငကိုရှိထားတဲ့ဂေါ်တူးလီအုပ်ချုပ်မှုစနစ်ပုံစံတိုင်းစီမံဆောင်ရွက်သွားမယ်လို့ဆိုပါတယ် KNU အုပ်ချုပ်နယ်မြေပြည်မဒေသမှာဂျာကာလာအုပ်ချုပ်ရေးပြင် CRPH ကလမ်းညွှန်တဲ့ပြည်သူအုပ်ချုပ်ရေးစီစဉ်ကိုအပြည့်ထောက်ခံကြောင်းနဲ့လိုအပ်တဲ့အုပ်ချုပ်ရေးဆိုင်ရာစီမံတွေနေမီလုံခြုံရေးဆိုင်ရာကိစ္စရပ်တွေနဲ့ပညာရေးကျန်းမာရေးဆိုင်ရာစတဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုလိုအပ်သလိုအသက်နိုင်ဆုံးဝိုင်းဝန်းကူညီပံ့ပိုးသွားမှာဖြစ်တယ်လို့ပြောပါတယ်။ KNU တပ်မတီးသည့်ခရိုင်တွေရဲ့ထုတ်ပြန်ချက်တွေဟာကရင်မျိုးရာစီယုံ KNU ပို့ဟူရဲ့သဘောထားရည်သည့်ချက်ပေါ်အခြေခံတယ်လို့ KNU သူဗလဲရခရိုင်တွင်မှု Solistan ကဆက်ပြောပါတယ်
။ဘိုးကတော့ဒါသူကခြုံငုံပြီးတော့ခုနှစ်ခရိုင်ကလုံးခြုံငုံပြီးထုတ်ပြန်ရတာဖြစ်တော့ဒီစတဲ့ကအသေးစိတ်အချက်လက်တွေကိုလည်းသူတို့တွေကအချိန်နဲ့တပြေးညီနေရတဲ့အနေအထားမျိုးလည်းပြတ်တော့တာပေါ့နော်ရှိတာပေါ့နော်အဲ့ဒီခါကျတော့သူတို့ကကျွန်တော်တို့အပေါ်မှာကွန်ပျူတာပြေးတာကဒေတာအခြေအနေနဲ့သူဘဟုအတုတဲ့ထုတ်ပြန်ချက်ကလည်းကိုပဲတက်ရှိမရှိတဲ့နော်နောက်ဒေတာရဲ့အခြေအနေအပေါ်မှာမူတည်ပြီးတော့ထုတ်ပြန်နိုင်ပါတယ်ဆိုတာမျိုးရှိတာလည်းပေါ့အဲ့ဒီပေါ်မှာကျွန်တော်တို့ဒီထုတ်ပြန်ရခြင်းဖြစ်ပါတယ်လို့
KNU ရဲ့ခရိုင်တွင်းအုပ်ချုပ်ရေးကာကွယ်ရေးနဲ့တရားဥပဒေစိုးမိုးရေးငကိုရှိထားတဲ့ကိုတူးလီအုပ်ချုပ်ရေးစနစ်အတိုင်းစီမံဆောင်ရွက်သွားမှာဖြစ်ပြီးဖက်ဒရယ်ဖွဲ့စည်းပုံအခြေခံဥပဒေတည်တရပေါ်ပေါက်လာတဲ့အထိကြိုးပမ်းသွားမယ်လို့ KNU ခရိုင်တတိကထုတ်ပြန်ထားပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကချင်ပြည်နယ်မြစ်ကြီးနားမြို့ကစစ်အာဏာဆန့်ကျင်ရေးတပိတ်စစ်ကြောင်းဖြိုခွင်းခံရပြီးလူ2ဦးကြီးထိမှန်သေဆုံးသွားခဲ့ပြီးတော့4ဦးထပ်မံဒဏ်ရာရရှိခဲ့ပါတယ်ချင်းပြည်နယ်မြို့နယ်ရှင်းမြို့နယ်မှာပြည်သူ့အုပ်ချုပ်ရေးအဖွဲ့ကိုဖွဲ့စည်းဆောင်ရွက်ခဲ့ပြီးဖြစ်ကြောင်းချင်းပြည်နယ်လွတ်တော်ကိုစားပြုကော်မတီ CRCH ကထုတ်ပြန်ပါတယ်
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းစာပဲဖြစ်ပါတယ်။နောက်ကတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီနာ။
တိုင်းရင်းသတင်းစာအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။ VOA American တန်အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးလိုတဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုအောင်လင်းကပြောပြပေးပါရှင်။
ဒီမနက်ကမှစစ်တပ်ရဲ့အာဏာသိမ်းမှုကိုဆန့်ကျင်သူတွေအပေါ်အကြမ်းဖက်နှိမ်နှင်းမှုတွေမှာလူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တဲ့အထောက်အထားတွေပုံမတွှစ်ရှိလာနေရကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးထူးခိုးဆရာ Thomas Andrews ကပြောဆိုလိုက်ပါတယ်။တပ်ဖြတ်မှုလက်ဆပ်ဖြတ်မှုအပြစ်ပေးအရေးယူညှဉ်းပန်းနှိပ်စက်မှုတွေအပါအဝင်လူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်ဖို့ရှိတဲ့လောရက်တွေကိုအရင်လိုပဲဒီစစ်ကောင်းဆောင်တွေဦးဆောင်တဲ့မြန်မာစစ်တပ်ကဆက်လုပ်နေတဲ့အထောက်အထားတွေပုံများလာနေပါတယ်ဆိုပြီးပြောသွားတာပါ။မြန်မာစစ်အာဏာရှင်တွေကျူးလွန်တဲ့ရာဇဝတ်မှုတွေဟာကြေကြေပြန့်ပြန့်စီးရီးချာနဲ့ရွေချက်ရှိရှိစီစဉ်ထားတဲ့ထောက်ထားတွေတွေ့ရပြီးဒီလောက်ရက်တွေကိုတရားရုံးမှာဥပဒေနဲ့အညီစီရင်ဆုံးဖြတ်ရမှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါဒီလောက်ရက်တွေကိုမြန်မာစစ်တပ်အကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပါဝင်ထိပ်ပိုင်းခေါင်းဆောင်တွေသိရှိထားကြောင်းလည်းကုလသမဂ္ဂလူ့ခွင့်ရေးထူးခိုးဆရာ Thomas Andrews ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကလူ့ခွင့်ရေးကောင်စီကိုကြာစာပေးနေမှာမြန်မာနိုင်ငံခြေအနေနဲ့ပတ်သက်လို့တင်ပြရမှာပြောဆိုခဲ့ပါတယ်မြန်မာစစ်တပ်ကအာဏာသိမ်းဖျက်ရှားလိုက်တဲ့အရသာဆွေရခေါဆောင်ဒေါ်ဆန်းစုကြည်ပေါ်အာဏာပိုင်ကနောက်ထပ်ဆွဲချက်တွေနဲ့အရေးယူဖို့ပြင်ဆင်နေပေမဲ့ကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝင်ကတော့ပြန်လွတ်ပေးဖို့တောင်းဆိုနေပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်ပါဝင်အရသာဆွေရခေါဆောင်တွေကိုအားကြီးလိုက်စားမှုနဲ့စစ်ဆင်းနေတယ်ဆိုပြီးအာဏာသိမ်းစစ်ကောင်စီကကြာသပတေးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ကုလသမဂ္ဂဒုတိယပြောခွင့်ရဖရန်ဟတ်ကတော့ဒေါ်ဆန်းစုကြည်ပါဝင်ဖမ်းဆီးထားသူတွေကိုပြန်လွတ်ပေးဖို့အတွင်းရေးမှူးချုပ်အန်တိုနီယိုကူတာရက်စ်ကိုလည်းတောင်းဆိုထားကြောင်းပြောပါရယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုဆန့်ကျင်သူတွေကိုအာဏာပိုင်တွေအကြမ်းဖက်နှိမ်နှင်းမှုတွေဆက်လက်ပေါ်ပေါက်နေတဲ့ပေါ်အမေရိကန်ပါဝင်နိုင်ငံတကာတာဝန်ကစိုးရိမ်နေပါတယ်အကြမ်းဖက်နှိမ်နှင်းမှုတွေကိုရပ်တန့်ဖို့နိုင်ငံတကာကတောင်းဆိုနေတဲ့ကြားမှာပဲနိုင်ငံဝန်ကဆန္ဒပြလှရှားမှုတွေကိုနှိမ်နှင်းမှုကြောင့်ကြာသပတေးနေ့ကအနည်းဆုံး7ယောက်သေဆုံးခဲ့ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုကလည်းစိုးရိမ်တဲ့သဘောထားကိုထပ်မံပြောဆိုလိုက်တာပါ
သတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးခဲ့တာပါရှင်ဒီကနေ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 25 32နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကဒေါခင်မျိုးသက်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်။ VOA အစီအစဉ်တွေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျမများပါစင်အောင်ပါရှင်။
This program has come to you from the